အေလဘောင်ဒရဂန်တို့တဏှာကြီးလောက်အချိန်ယူပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုကြနှလုံးသွင်းမှတ်သားကြရအောင်တကယ်တည်းသာသနာတော်နှစ်2005ခုနှစ်ကုသိုလ်လဇန်4ရက်2019ခုကစုံလာဇန်4ရက်2019ခုလီလာပိုင်း21ရက်အင်္ဂါနေ့ညချမ်းခါကာလမှာ ရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့ကမာရုံမြို့နယ်အမှတ်4ရပ်ကွက်ဟန်တာရိတ်မော်အိမ်ယာမိသားစုတို့စုပေါင်းပြီးတော့စည်ရင်ကျင်းပကြတဲ့တစ္ဆာရွှေစီဓမ္မပူဇာတရားပွဲသဘင်မှာဒီကနေ့ဒုတိယညဖြစ်ဖြစ်ဘေးတဘောင်တရဝန်တို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြသည်ဘုရားတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပ ဒီတော့ဒီကနေ့ညတရားနာရောက်ရှိလာကြတဲ့ပေသပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဗန်တရားဟောမှလဲဆိုလို့ရှိရဲ့မနေ့တုန်းကတရားရဲ့အဆက်လိုပဲပြောကြပါစို့မနေ့တုန်းကဦးဇင်းတို့တန်တရားခရီးတော်လမ်းမမှားဖို့လိုသည်ဆိုပြီးတော့ပေသပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့တနာရီပိုဝလောက်အချိန်ယူပြီးတော့ပြောခဲ့ပါတယ်အဲ့တော့လမ်းမျိုးစုံမြတ်စွာဘုရားဟောပြထားတယ်ဒီလမ်းတကလမ်းထဲမှာတတိပဌံတရားဆိုတဲ့လမ်းဟာအမြင့်မြတ်ဆုံးလမ်းဖြစ်တယ်လို့မနေ့တုန်းကပြောခဲ့တယ်နော်။အေးအဲ့ဒီတတိပဌံတရားနဲ့ပတ်သက်ပြီးတော့ဒီကနေ့ဦးဇင်းတို့တတိပဌံသုံးမဟုတ်တရားတည်သောလမ်းလို့တရားကောင်းစဉ်လေးပြီးပြီးတော့ဆက်လက်ပြီးတော့နာယူကြည့်ညိုကြမယ်။မဟာဝဂတန်ယုတ်ပါဠိတော်မဟာတတိပဌာနသုတ်တံကိုအခြေခံပြီးတော့ဒါဦးဇင်းတို့ပြောသွားပါမယ်။ဘေဒဘောင်သူတော်ကောင်းတို့လည်းပဲဘဝမှာချမ်းသာစေချမ်းသာပံကိုရရှိဖို့အတွက်ရှောက်လှမ်းရမယ့်တရားတည်သောလမ်းနော်အဲ့ဒီတရားတည်သောလမ်းဟာဘာလဲလို့မေးရင်တတိပဌံတရားလို့အဲ့ဒါလို့လေးနားလည်ပြီးတော့တတိပဌံသို့မဟုတ်တရားတည်သောလမ်းဆိုတဲ့တရားကိုနာယူကြည့်လို့ကြည့်ကြရအောင်နော်ဒီတရားဒေသနာတော်ကိုမဟောကြသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုတော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုတိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်တည်းဟုသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုတော်မြတ်ကိုယုတ်တိမြတ်တို့ရှိခိုးပူတော်ကြအောင်စုအလုံးလက်အုပ်ချီမူပြီးတော့အယုံပြုကြရအောင်ကရုဏာတိတလဟရယံပညာပိဇောတဝိဟတမောဟဓမ္မံသာနရမရလောကကရုံဝန္တိဒုက္ကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်ဤမြသောစိတ်နှလုံးလဲရှိတော်မူပါ비ထသောပညာပိဇောတဝိဟတမောဟဓမ္မံအရဟတမေတိဟုသောအယံဝလင်းဖြင့်ဝိဇ္ဇာတိဟုသောမိုက်မောင်းကိုဖဲ့ကွာတော်မူပြီထသောသာနရမရလောကကရုံလူနှံမြမတ္တဝအနန္ဒတို့ဤကြောက်တီတန်းတို့လေကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါဖေထသောဂတိဝိမုဒ္ဒံဒေဝမနုဿာနိရယာနေဧတဒိသံလာယရှိငါတံသောဂတိရောမာလီထိုသည်ဖြင့်ကင်းလွတ်တော်မူပြီးသသောဒုက္ကတံတတ္တဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမျက်ရှုတော်မူပါပြီးသသောဗုဒ္ဓံသစ္စာလေးရာတရားမြတ်ကိုလက်ပေါ်တင်သာပရမညာကဲ့သို့ပြတ်သားထင်းနေသိမြင်ပေတတ်ဖျားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမမမူယုံနာနှဖျားဖြစ်ကြပါသောဖျားတပည့်တော်တို့သည်ဘုံနေဝနာမှာကာယဝစီမနောချီ၍သုံးလီဒွါရပနာမဖြင့်ဒုက္ခယူကျိုးလက်ဆောင်မောဃရှိခိုးဥညွပါ၏မြတ်စွာဘုရား
อ
ဒီတရားတော်မဟုတ်တရားတော်ဒီတော်လံနဲ့ဒီတရားတော်ဒီတော်လံဆိုတဲ့စကလုံးလေးကမြတ်စွာဘုရားကိုယ်တော်တိုင်သုံးနှုန်းပြီးတော့ဟောခဲ့တာပါဧကယနမကဆိုပြီးတော့ဧကယနမကဆိုတာတရားတော်ဒီတော်လံတရားတော်ဒီတော်လံဆိုတာကဘယ်ကိုရောက်သွားစေနိုင်တဲ့တရားတော်ဒီတော်လံလဲဆိုတော့ချမ်းသာတဲ့ချမ်းသာမှန်စီကိုရောက်သွားစေနိုင်တဲ့တရားတော်ဒီတော်လံဟုတ်ရဲ့လား ဒါမြတ်စွာဘုရားကမဟာသတိပဋ္ဌာနာတုတ်ကြီးကိုဟောတဲ့နေရာမှာဧကယနောမကောဘိက္ခဝေဧကယနောယံဘိက္ခဝေမကောတတ္တနာဝိတုဒ္ဓိယသောကပရိဒေဝနာတမတိကမာယအဲ့ဒါလို့အစချီပြီးတော့ဧကယနမကတရားတော်ဒီတော်လံလို့ဒီလိုလေးစပြီးတော့ပြောတယ်အဲ့ဒါဦးဇင်းတို့ဒီနေရာမှာစတင်ပြီးတော့သတိပဋ္ဌာန်တရားရဲ့နော်အံ့ဩဖို့ရာကောင်းတဲ့ဂုဏ်တွေကိုပြောတဲ့နေရာမှာ ဒီတတိပဋ္ဌာန်တော့အဖွင့်အထာရာမှာပြောထားတာလေးတွေမှတ်သားစရာကောင်းတာလေးတွေကိုအစပြီးတော့ပြောခြင်းတယ်။ဘုရားတို့ဒီတတိပဋ္ဌာန်တရားကိုကုရုတိုင်ကမ္မတ္တဓမ္မနေကုံဆိုတဲ့ယွာကြီးမှမြတ်စွာဘုရားဟောတယ်။ဒါကြောင့်အဲ့ဒီယွာကိုဟောတာတော့ဆိုတော့အဲ့ဒီယွာကလူတွေကဉာဏ်ပညာနဲ့ထက်မြက်တယ်လို့ဆိုတယ်။ထို့အပြင်လည်းပဲတတိပဋ္ဌာန်တရားဒေသနာကိုပွားများတဲ့လေ့လာတဲ့အလေ့ဝါဒနာနဲ့အလ ဆိုတယ်။ဒါကြောင့်ဦးဇင်းတို့ဒီမဟာသတိပဋ္ဌာန်တုတ်ကြီးကိုမြတ်စွာဘုရားကအဲ့ဒီနေကုန်းရွာကြီးမှာဟောတာ။အဲ့ဒီရွာကလူတွေအဲ့ဒီအနီနာဝန်းကျင်ကလူတွေဟာဘလောက်ထိသတိပဋ္ဌာန်တရားကိုသူတို့မြတ်နိုးကြသလဲတန်ဖိုးထားကြသလဲ။ပွားများအထောက်ကြသလဲဆိုတာကိုဒီတုတ်ရဲ့အဖွင့်အထက်ကရာထဲမှာကြောပြထားတာလေးရှိတယ်။ဒီရွာကလူတွေကအချင်းချင်းတွေ့ပြီးဆိုကြပါစို့တက္ကမကြီးတွေရေခတ်တဲ့နေရာတော့လှဲစိတ်တို့လှေစိတ်တို့အဲ့လိုလူစုယုံမိတဲ့နေရာအချင်းချင်းတွေ့ကြပြီဆိုလို့ရှိရင်မေးကြတယ်တဲ့မင်းသတိပဋ္ဌာန်တရား၄ပါးရှိတဲ့အ ਨੇ ကဘယ်သတိပဋ္ဌာန်တရားကိုပွားများအထုတ်တဲ့အလေးဝါဒနာရှိလဲဘယ်သတိပဋ္ဌာန်တရားကိုမင်းအထုတ်နေသလဲလို့မေးတယ်တဲ့အဲ့လိုမေးလို့တကယ်လို့များငါသတိပဋ္ဌာန်တရားတွေကိုဘယ်သတိပဋ္ဌာန်တရားမှငါအမထုတ်ဖြစ်သေးပါဘူးလို့မြန်အကယ်၍ပြောခဲ့မယ်ဆိုလို့ရှိရဲ့အဲ့ဒီသတိပဋ္ဌာန်တရားကိုအမထုတ်ဖြစ်ပါဘူးဆိုတဲ့ပုံကိုယ်ကိုဘေးကပုံကိုယ်တွေကဝိုင်းပြီးတော့ကဲ့ရဲ့ကြတယ်တဲ့အဲ့ဒီကဲ့ရဲ့တဲ့စကားလုံးလေးနှလုံးအဲ့ဒီမှာပြောထားတယ်အဲ့ဒီစကားလုံးလေးနှစ်ခုကဘာပြောထားတော့ဆိုတော့ဒီရထုတဝဇီဝိတံတဝသင်ဤဇီဝိတံအသက်ရှင်ခြင်းဒီဒီရထုအလွန်တရာမှဆက်ဆုပ်ယွန်ရှားပွဲကောင်းပြီစွာတကားမင်းရဲ့အသက်ရှင်နေထိုင်ခြင်းဟာအလွန်တရာမှဆက်ဆုပ်ယွန်ရှားတရားကောင်းတယ်လို့ပြောတယ်ဟုတ်လားသတိပဋ္ဌာန်တရားအာမထုတ်ပါဘူးလို့ပြောတဲ့ပုဂ္ဂိုလ်ကိုအဲ့လိုခေရတာတဲ့ဟုတ်လားသတိပဋ္ဌာန်တရားနဲ့ကင်းပြီးတော့နေတဲ့ပုဂ္ဂိုလ်ရဲ့ဘဝဟာမျက်နှိုးစရာမရှိဘူးလောဘဒေါသမောဟအငြိအကြေးတွေအမြဲတမ်းပေချံနေတဲ့အတွက်ကြောင့်သူဘဝရဲ့ရှင်သန်နေထိုင်ရခြင်းသည်ယွန်ရှားပွဲဆက်ဆုပ်ဖွယ်ရတာဖြစ်တယ်လို့အဲ့လိုကဲရည်တယ်ဒါလေးတွေမှတ်သားစေရန်ပေါ့နော်နောက်သူကဘယ်လိုဆက်ပြီးတော့ပြောသေးတုံဆိုတော့ဇီဝမာနာပိတွန်မတတတိတာဟောနောက်ထပ်စကားလုံးတစ်လုံးတွန်သင်ဤဇီဝမာနာတွန်သင်ဒီဇီဝမာနာပိအသက်ရှင်သန်ပြီးတော့နေပါတော့လေပဲမတတတိတာလူသေးနဲ့သာတူတယ်တဲ့နော်ဒီတိုင်းကြည့်ရင်တော့ဝင်သက်သက်သွဲဝင်နေထွက်နေလို့အသက်တော်ရှင်နေတယ်ပေါ့ဟုတ်လားသို့တော်တင်ဟာရှင်လေးနဲ့တည်နေတဲ့သူပြောတဲ့စကားလုံးနေနော်ရှင်သန်နေတယ်လို့ဆိုပေမဲ့လို့တကယ်စင်ကြတော့ဘာလဲတော့လူစီနဲ့ပဲတူတယ်တဲ့ဘာမှဟိုကောင်းရံမြက်ရံမှကြီးပွားတိုးတက်မှုမရှိဘူးနော်တည်ဆုံးနေတဲ့လူရဲ့ဘဝနဲ့တူတယ်ဟုတ်လားစကားလုံးလေးနှလုံးနော်ပရိပဒံတရားကိုအမထုတ်ပါဘူးဆိုလို့ရှိရင်အဲ့လိုပြောတာဟုတ်လားတဝသင်ဤဇီဝိတံအသက်ရှင်သန်ခြင်းသည်ဒီရထုအလွန်တရာယွန်ရှားဆက်ဆုပ်ဖွယ်ကောင်းနေတွန်သင်ဒီဇီဝမာနပြီးအသက်ရှင်သန်ပြီးတော့နေပါတော့လေပဲမတတတိတာလူသေးနဲ့သာတူတယ်တဲ့စကားနှခွန်ဟုတ်လားဒါသတိပဋ္ဌာန်တရားအမထုတ်ဘူးဆိုလို့ရှင်ဒီလိုပြောတယ်တဲ့တော့မေးလိုက်လို့မြန်လိုက်လို့အာဘယ်လိုသတိပဋ္ဌာန်တရားကိုတော့တို့အထုတ်နေတယ်ကာယံဒုဝဒနာသတိပဋ္ဌာန်ကိုအထုတ်တယ်သူမဟုတ်ဝေဒနာဒုဝတ္တနာသတိပဋ္ဌာန်တရားကိုအထုတ်နေတဲ့အစရှိသဖြင့်ကောင်းမွန်တဲ့ရတဲ့ညာတဲ့အဖြေကိုရခဲ့မယ်ဆိုရင်တော့ချီးကျူးကြတယ်တဲ့။ဘယ်လိုချီးကျူးတော့ဆိုတော့ တဝတ်တင်ဤဇီဝိတံအသက်ရှင်တန်ခြင်းသည်သူဇီဝိတံကောင်းသောအသက်ရှင်ခြင်းပဲတဝဇီဝိတံသူဇီဝိတံမင်းရဲ့အသက်ရှင်တန်ခြင်းဟာဘဝမှာမင်းရဲ့နေထိုင်ခြင်းဟာကောင်းသောရှင်တန်ခြင်းကောင်းသောနေထိုင်ခြင်းပဲလို့အဲ့လိုချီးမွမ်းနေတယ်။နောက်တစ်ခုကတည်းကအထုနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝအဲ့ဒီပုဂ္ဂိုလ်ရဲ့ရှင်တန်ခြင်းဟာမြတ်လို့ဇာကောင်းတယ်တန်ဖို့ရှိတယ ဒီစကားလေးကတော့တော်တော်ကိုထိမိတယ်လို့ပြောရအောင်တောနာမမနုတ္တံပတ္တာတောသင်္တိမနုတ္တံလူရဲ့အဖြစ်ကိုပတ္တာနာမရသည်မည်တဲ့တတိပဋ္ဌာန်တရားအထုတ်ပြီဆိုလို့ရှိရင်မင်းဟာလူအဖြစ်ကိုရသွားပြီဟောအဲ့ဒီကြာမှလူပိသသွားတယ်လူရဲ့ဂုံရီနဲ့ထိုက်တန်နဲ့အကြီးအသေးရှိသွားတယ်ဟောအဲ့တတိပဋ္ဌာန်တရားအထုတ်ပါတယ်ဆိုမှတဲ့ဟာလူရဲ့အဖြစ်ကိုရပြီလို့ပြောလို့ရတဲ့လူတယောက်တပြောင်းမြန်လေးလှမ်းကြည့်မယ်ဆိုရင်တော့တော်တော်မခံကျင်စရာတော့ခောင်းနေလို့ဆိုရမှာနော်တတိပဋ္ဌာန်တရားကိုအာမထုတ်ဖို့ဆိုရင်တော့ဒါလူမဖြစ်သေးဘူးပေါ့လူအဖြစ်ကိုမရသေးဘူးပေါ့ဟုတ်လားအဲ့တော့လူဆိုလို့ရှိရင်ဘုရင်တို့ကျမ်းဂန်တွေထဲမှာဖွင့်ထားတာလေးရှိတယ်ကာရဏာကာရဏာမနတိဇာနာတိတိမနုတော်တဲ့နော်အကြောင်းဟုတ်ဒီမဟုတ်ဒီကိုခွဲချင်းဝေဖန်နားလည်တတ်လို့လူလို့ပြောတယ်တဲ့ဟုတ်လားအဋ္ဌာနဋ္ဌံမနာတိဇာနာတိတိမနုတ်တော်အကျိုးရှိတာအကျိုးမဲ့တာကိုခွဲချင်းဝေဖန်ပြီးတော့တိတတ်လို့လူလို့ဆိုတယ်တဲ့ဟုတ်လားကုတလာကုတလံမနာတိဇာနာတိတိမနုတ်တော်ဒါကတော့ကောင်းတာပဲဒါကတော့ဆိုးတာပဲလို့အကောင်းဆိုးကိုဝေဖန်ပိုင်းခြားပြီးတော့တိတတ်လို့လဲလူလို့ခေါ်တယ်တဲ့အဓိပ္ပာယ်လေး၃မျိုးမနာကြရကောင်းပါလေဒါမျိုးလေးတွေကဟုတ်လားကာရဏံကာရဏံမနတိဇာနာတိတိမနုတ်သောဒါအကြောင်းဟုတ်တယ်မဟုတ်ဘူးဆိုတာကိုသိတယ်ဆိုကြပါစို့ဒီဟာကိုလှုပ်လို့ရှိရင်ဘလို့အကျိုးကျေးဇူးတွေရလာနိုင်တယ်ဒါကိုလှုပ်လို့ရှိရင်တော့ဘလို့အပြစ်တွေကိုခံစားရနိုင်တယ်နောက်အကြောင်းဟုတ်တယ်မဟုတ်တယ်ကိုသိတာအဲ့လိုသိတဲ့လူပါတဲ့တော့လူအဋ္ဌာနဋ္ဌမနတိဇာနာတိတိမနုတ်သောအကျိုးရှိတာအကျိုးမဲ့တာကိုခွဲခြားဝေဖန်ပြီးတော့သိတဲ့လူလူတော့ဒါလို့ရင်တော့အကျိုးရှိမဲ့ဒါလို့ရင်တော့အကျိုးမဲ့မယ်လို့အစရှိသဖြင့်အကျိုးရှိနဲ့အကျိုးမဲ့ကိုခွဲခြားဝေဖန်နားလည်တယ်လို့လူကုတလာကုတလံမနတိဇာနာတိတိမနုတ်သောဒါကတော့ကောင်းမှုပဲဒါကတော့မကောင်းမှုပဲတနည်းအားဖြင့်ဒါကယုံညံ့တယ်ဒါကမြင့်မြတ်တယ်ဒါကဖြူရှင်တယ်ဒါကညံ့နွမ်းတယ်အစရှိသဖြင့်ကောင်းမှုမကောင်းမှုကိုခွဲခြားဝေဖန်နားလည်တယ်လို့လည်းပါတယ်လို့လူတဲ့ခုဒီမှာတော့ဘယ်လိုပြောတာတော့တတိပဋ္ဌာန်တရားအထုတ်တဲ့ပုဂ္ဂိုလ်ကိုသင်ဟာလူအဖြစ်ကိုရပြီလို့ပြောတယ်တဲ့တတိပဋ္ဌာန်တရားကိုအာမထုတ်ဘူးဆိုရင်တော့လူအဖြစ်ကိုမရသေးဘူးပေါ့လူတော့လူပဲသို့တော့လူမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်မျိုးတည်ရောက်နေတယ်နော်နောက်ထပ်သူကဗာဆက်ပြီးတော့ချီးမွမ်းတော့ဆိုတော့တောထာယသမာတံဗုဒ္ဓောဥပ္ပန္နောတောထာယသင်ရဲ့အကျိုးစီးပွားအလို့ငါသမာတံဗုဒ္ဓောဘုရားရှင်တို့ဒီဥပ္ပန္နောပွင့်လာတာပဲဟောတတိပဋ္ဌာန်တရားအထုတ်တယ်လို့ပြောတဲ့ပုဂ္ဂိုလ်ကိုချီးမွမ်းတဲ့စကားသင်အကျိုးစီးပွားရှိဖို့အတွက်ဘုရားပွင့်လာတာပဲတနည်းအားဖြင့်ဘုရားပွင့်လာတာဟာသင်အကျိုးစီးပွားရှိဖို့ပါပဲဘုရားပွင့်ခြင်းကြောင့်ကိုယ်မှာအကျိုးစီးပွားရှိတယ်ပေါ့တတိပဋ္ဌာန်တရားအထုတ်တဲ့ပုဂ္ဂိုလ်ကိုပြောတာနော်အကယ်၍တတိပဋ္ဌာန်တရားကိုအာမထုတ်ဘူးဆိုရင်တော့ဘုရားပွင့်လာတာအဲ့ဒီပုဂ္ဂိုလ်အတွက်ဘာအကျိုးမှမရှိဘူးဆိုတဲ့အတိတ်ပဲတတိပဋ္ဌာန်တရားသည်ဘုရားပွင့်လာမှနာယူလေ့ကျင့်ကြိုးစားအထုတ်နိုင်တဲ့တရားပေါ့ကျန်တဲ့ဦးဇင်းတို့ဒါနသီလသမာဓိတရားတွေကတော့မြတ်စွာဘုရားမပွင့်လည်းပဲလောကကြီးမှာရှိနေတယ်ပေါ့တိတ်မထူးဘူးဆိုတဲ့အတိတ်ပဲဟုတ်လားဒါကြောင့်သတိပဋ္ဌာန်တရားအထုတ်မှဘုရားပွင့်လာတာဟာငါအကျိုးစီးပွားရှိဖို့အတွက်ပွင့်လာတာတနည်းအားဖြင့်ဘုရားပွင့်ခြင်းကြောင့်ငါမှာအကျိုးရှိတယ်လို့အဲ့လိုပြောလို့ရမယ်။နောက်ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့သတိပဋ္ဌာန်တရားကိုအမထုတ်ဘူးဆိုလို့ရှိရင်ကဲရတဲ့ဇာကနှခွန်အထုတ်တယ်ဆိုလို့ရှိရင်တော့ချီးမွမ်းတဲ့ဇာကက၃ခွန်ဒါလေးတွေကိုမှတ်သားစရာကောင်းလို့ဦးဇင်းတို့ပြောတာပါဟုတ်လားဒါကြောင့်ဒီလောက်မြတ်စွာဘုရားရဲ့တတိပဋ္ဌာန်တရားကိုနော်ပညာရှိသူတော်ကောင်းကြီးတွေကချီးမွမ်းထားတယ်ဆိုလို့ရှိရင်အဲ့ဒီတတိပဋ္ဌာန်တရားကိုပိဋကပေါင်းသူတော်ကောင်းတို့စူးစမ်းအထုတ်ဖို့အလွန်မှတင့်တယ်ပေါ့ဟုတ်လားမနေ့တုန်းကလည်းပဲဦးဇင်းတို့ထိုက်တဲ့လောက်ဒါပြောခဲ့ပါတယ်တတိပဋ္ဌာန်တရားဆိုတာတတိပဋ္ဌာန်တရားဆိုတာဘာလဲလို့မေးရင်မိမိခန္ဓာမှာဖြစ်เสียအကြောင်းရှိလို့ဒလဇက်ကိုပဲဖြစ်ပေါ်နေကြတဲ့မြင်ချင်းကြားချင်းနားချင်းစားချင်းထိချင်းတွေ့ချင်းလို့ဆိုတဲ့သဘာဝတရားမျိုးစုံတို့ကိုဖြစ်တိုင်းဖြစ်တိုင်း တတိဝရိယဉာဏ်ပညာဦးရှိပြီးတော့အမှန်အတိုင်းတိနေအောင်ကြိုးစားအထုတ်တဲ့အလုပ်ဟုတ်လားအဲ့ဒီတတိပဋ္ဌာန်တရားကိုပွားများအထုတ်မယ်ဆိုလို့ရှိရင်အကျိုးကျေးဇူးတွေဘလောက်ထိရနိုင်လဲဆိုတာကိုအမြတ်စွာဘုရားကမဟာတတိပဋ္ဌာန်တုတ်ကြီးမှာရရှိမဲ့အကျိုးကျေးဇူးကိုအရင်စပြီးတော့ဟောတယ်။နောက်တတိပဋ္ဌာန်တရားဆိုတာဘလို့အထုတ်ရပါတယ်လို့သင်ကြားမပေးသေးခင်မှာအခုသင်ကြားပေးမဲ့တတိပဋ္ဌာန်တရားကိုအထုတ်မယ်ဆိုလို့ရှိရင်ဘလို့အကျိုးကျေးဇူးတွေရနိုင်တယ်ဆိုတာကိုအရင်ပြောပြတယ်။ဘုရင်တို့ပုထုဇဉ်တွေရဲ့တဘာဝတနည်းအားဖြင့်တတ္တဝါတွေရဲ့တဘာဝကအကျိုးစီးပွားကိုမြင်မှသာနဲ့အလုပ်ဆိုတာကလည်းလုပ်ချင်တာပေါ့။ဟုတ်တယ်မဟုတ်လား။နောက်ဒီအလုပ်တစ်ခုကိုလုပ်မလားလို့မေးရင်ဘာရမှာလဲဆိုတာကိုအရင်ကစိတ်ကစူးစမ်းနေပေါ့ဟုတ်လား။ခုလည်းပဲမြတ်စွာဘုရားကတတိပဋ္ဌာန်တရားကိုအထုတ်ဖို့နော်တိုက်တွန်းတဲ့အနေနဲ့တတိပဋ္ဌာန်တရားကိုအထုတ်တဲ့နည်းကိုမပြောသေးခင်မှာအထုတ်ရင်ရရှိမဲ့အကျိုးကျေးဇူးကိုအရင်စပြောတယ်။အဲ့ဒီရရှိမဲ့အကျိုးကျေးဇူးကဘယ်နှမျိုးလဲဆိုတော့ခုနှစ်မျိုးလို့မှတ်ရမယ်။အဲ့ဒီအကျိုးကျေးဇူးခုနှစ်မျိုးကိုရရှိဖို့အတွက်တတိပဋ္ဌာန်တရားသည်ရှောက်လှမ်းရမယ့်တကြောင်တည်းတော့လမ်းဟုတ်ရလား။မနေ့တုန်းကတန်တရားခရီးသွားလမ်းမမှားဖို့လိုသည်ဟုတ်လား။ဒီနေ့တတိပဋ္ဌာန်သို့မဟုတ်တကြောင်တည်းသောလမ်းဘာကိုရဖို့အတွက်တကြောင်တည်းသောလမ်းလေဘယ်ကိုရောက်သွားစီနေတဲ့တကြောင်တည်းသောလမ်းလေလို့မေးရအကျိုးကျေးဇူးခုနှစ်မျိုးကိုဖြစ်ပေါ်စေမယ့်တကြောင်တည်းသောလမ်းအဲ့ဒီအကျိုးကျေးဇူးခုနှစ်မျိုးကိုအရှင်တို့ပေးသက်ပေါင်းတော်ကောင်တို့မှတ်သားကြည့်အောင်နော်တတိပဋ္ဌာန်တရားကိုအာကိုခြင်းစိတ်ပေါင်းလာအောင်ကြိုးစားအထောက်ခြင်းစိတ်ပေါင်းလာအောင်များစွာတိုက်တွန်းမှုဟိုပြုထားတဲ့စကားလို့ဆိုရမယ်ပေါ့ဟုတ်လားအဲ့ဒါလေးကိုပေးသက်ပေါင်းတော်ကောင်တို့မှတ်သားကြမယ်ဧကယနောယံဘိကဝေမေဃောတတ္တနာဝိတ္တုတ္တိယံသောကပရိဒေဝနာသမတိကမာယဒုက္ခဒေါမနသာနာအဋ္ဌင်ကမာယညာယတအဋ္ဌကမာယနိဗ္ဗာနတသစ္စိကိရိယာယယရေတံသတ္တရောတတိပဋ္ဌာနာမဟာတတိပဋ္ဌာနာတုတ်ကြီးမှာအဲ့ဒီကစပြီးတော့မြတ်စွာဘုရားဟောတယ်အတိပ္ပယ်ကဘာပြောတော့ဆိုတော့ယဟန်တို့တဲ့တတိပဋ္ဌာန်တရားဆိုတာ၄ပါးရှိတယ်ဟုတ်နော်တတိပဋ္ဌာန်တရား၄ပါးကဘာတွေတုံးဆိုတော့ကာယ ानु ပသနာတတိပဋ္ဌာန်လို့ဆိုရဲမိမိရဲ့ရုပ်ကာယပိုင်းဆိုင်ရာကိုအမှန်တိုင်းသိမြင်အောင်ကြိုးစားအထုတ်တဲ့အလုပ်ဝေဒနာ ानु ပသနာတတိပဋ္ဌာန်လို့ဆိုရဲအကောင်းအဆိုးအမျိုးမျိုးသောခံစားမှုဝေဒနာတွေကိုအမှန်တိုင်းသိအောင်ကြိုးစားအထုတ်တဲ့အလုပ်စိတ်ဓာ ानु ပသနာတတိပဋ္ဌာန်လို့ဆိုရဲမိမိရဲ့စိတ်သဘာဝတွေကိုအမှန်တိုင်းသိအောင်ကြိုးစားအထုတ်တဲ့အလုပ်ဓမ္မ ानु ပသနာတတိပဋ္ဌာန်လို့ဆိုရဲဓမ္မသဘာဝအသေးစိတ်တွေကိုအမှန်တိုင်းသိအောင်မြင်အောင်ကြိုးစားအထုတ်တဲ့အလုပ်ဆိုပြီးတော့တတိပဋ္ဌာန်တရားဘယ်နှပါးရှိလဲ၄ပါးကာယ ानु ပသနာတတိပဋ္ဌာန်ရဲ့ဝေဒနာ ानु ပသနာတတိပဋ္ဌာန်ရဲ့စိတ်ဓာ ानु ပသနာတတိပဋ္ဌာန်ရဲ့ဓမ္မ ानु ပသနာတတိပဋ္ဌာန်ရဲ့အဲ့ဒီတတိပဋ္ဌာန်တရား၄ပါးဟာတဲ့ဧကယနောဧကယနောယံဘိက္ခဝေမဂောတတ္တနာဝိတ္တုတ္တိယတတ္တနာဘုရားပြည့်စေကဗုဒ္ဓအရိယသဘောကလောင်းသူတော်ကောင်းတို့ဤဝိတ္တုတ္တိယအထူးထူးသောကိလေသာတို့မှစင်ကြယ်စေခြင်းကဧကာယနောမဂောတကြောင်တည်းသောလမ်းဖြစ်တယ်။ဟောသတိပဋ္ဌာန်တရား၄ပါးသည်တတ္တဝါတွေရဲ့စိတ်ဓာတ်တွေဖြူရှင်ပန်ရှင်းသွားဖို့အတွက်တကြောင်တည်းသောလျှောက်လှမ်းရမယ့်လမ်းဖြစ်တယ်တဲ့။ဆိုလိုတာကသတိပဋ္ဌာန်တရားကိုပွားများမယ်ဆိုလို့ရှိရင်မိမိရဲ့စိတ်ဟာဖြူရှင်ပန်ရှင်းသွားမယ်။သတိပဋ္ဌာန်တရားကိုအားမထုတ်ဘူးဆိုရင်ဒါကဓမ္မတို့ဥစဉ်တို့ရဲ့စိတ်ကအငြိအကျေးရှိတယ်ပေါ့နော်အဲ့ဒီအငြိအကျေးကဘာလဲဆိုတော့ရာဂဒေါသမောဟအစရှိတဲ့ကိလေသာတရားတွေပေါ့နော်မြင်တာနဲ့ပတ်သက်ပြီးတော့ကြားတာနဲ့ပတ်သက်ပြီးတော့နမ်းရှူတာစားတော့တာတွေးထီတာတွေးကြံတာတွေနဲ့ပတ်သက်ပြီးတော့ကြိုက်တယ်သဘောကျတယ်ဆိုရင်ရာဂအငြိအကျေးတင်တယ်ပေါ့မကြိုက်ဘူးသဘောမကျဘူးဆိုရင်ဒေါသအငြိအကျေးတင်တယ်ပေါ့ဒီအာယုန်တွေဟာဘလို့သဘောတဘာဝတွေဖြစ်တယ်ဆိုတာကိုနားမလည်လိုက်ဘူးဆိုရင်တော့မောဟအငြိအကျေးတင်တယ်ပေါ့ဒါအကျဉ်းမြင်ပြောတာပါတော့တက္ကသမတို့ဦးဇင်းတို့ရဲ့စိတ်နှလုံးမှာအဲ့ဒီရာဂဒေါသမောဟဆိုတဲ့အငြိအကျေးတွေဟာတကယ်တမ်းကတော့အကြီးအသေးပဲกว่าဖြစ်ဖြစ်မနေဘူးလားရှိရှိမနေဘူးလားရှိနော်အေးအဲ့ဒီအငြိအကျေးတွေကိုတတိပဋ္ဌာန်တရားကိုပွားများအထုတ်ခြင်းအပြင်တန်ရှင်းသွားစေနိုင်တယ်ဒီအကျိုးကျေးဇူးဟာတကယ်တမ်းစဉ်းစားကြည့်မယ်ဆိုရင်တော့အလွန်မှမျက်နှိုးစရာကောင်းတဲ့နှစ်သက်စရာကောင်းတဲ့အကျိုးကျေးဇူးပဲ။ဘာလို့လဲလူလောကကြီးမှာတူတူကိုကိုလက်ခံမမသိလက်ခံနေတဲ့အချက်တစ်ခုရှိတယ်။အဲ့ဒါဘာလဲဆိုတော့တယောက်ကိုတယောက်တံပိုးထားတယ်လေးစားတယ်မျက်နှိုးတယ်ဆိုတာတကယ်တမ်းကအဲ့ဒီစိတ်ဓာတ်တန်ရှင်းဖြူရှင်တာလေးကိုလေးစားကြတာတံပိုးထားကြတာမျက်နှိုးကြတာ ဟုတ်တယ်မဟုတ်လားစဉ်းစားကြည့်စဉ်းစားကြည့်နော်ဒီနေ့မှာစိတ်ဓာတ်ကလေးဖြူရှင်နေတန့်ရှင်းနေဆိုရင်ဒါတော်တော်တန်ဖိုးရှိတာတန်ဖိုးအရှိဆုံးလို့တောင်ပြောလို့ရတယ်ချိုးကြပါစို့ဦးဇင်းတို့လောကကြီးမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဒီအမြင့်မြတ်ဆုံးအကြီးကျယ်ဆုံးတန်ဖိုးအရှိဆုံးလို့ဘုရားဘာသာဝင်တွေဖြစ်တဲ့အတွက်ကြောင့်ယုံကြည်ကြတယ်ပေါ့နော်ဘာကြောင့်မြတ်စွာဘုရားဒီတန်ဖိုးအရှိဆုံးအမြင့်မြတ်ဆုံးဖြစ်ရတယ်လဲမြတ်စွာဘုရားရဲ့စိတ်ဓာတ်တော်သည်အတန်ရှင်းဆုံးအဖြူရှင်ဆုံးဖြစ်လို့မြတ်စွာဘုရားသည်တန်ဖိုးအရှိဆုံးအမြင့်မြတ်ဆုံးဖြစ်ရတယ်။မြတ်စွာဘုရားရဲ့တန်တာမှာရာဂဒေါသမောဟအစရှိတဲ့အညစ်အကြေးတွေဘာမှမရှိဘူး။ရဟန္တာအရှင်မြတ်တွေလည်းပဲရာဂဒေါသမောဟအညစ်အကြေးကင်းတာပါပဲ။သို့တော်မြတ်စွာဘုရားရာဂဒေါသမောဟအညစ်အကြေးကင်းတာနဲ့မတူတတ်ဘူး။ဘာကွာသွားတာတုံးဆိုတော့မြတ်စွာဘုရားရဲ့ကိလေသာကင်းပုံကဝါသနာနဲ့တကွကင်းတာ။ဟုတ်လား။ရဟန္တာအရှင်မြတ်ဒီကိလေသာကင်းတာကဝါသနာကြံတယ်လို့ဆိုတယ်။တဝါသနာအငွိတက်ကလေးတောင်မကြံအောင်မြတ်စွာဘုရားရဲ့စိတ်နှလုံးဟာအလွန်မှတန့်ရှင်ဖြူရှင်တယ်။ဒါကြောင့်မြတ်စွာဘုရားသည်အမြင့်မြတ်ဆုံးဖြစ်ရတယ်။ဒါကြောင့်ဦးဇင်းတို့စာလေးတွေရှိတယ်။ရူပံပိတံကိလေသံဒီတံကိလေသံဒီမာနဝါရူပေသုတ်တိဝိသုဇံတိအနခိတံအနခါတံမဟိတိနာ။နော်ရုပ်ညင်နွမ်းလို့တတဝညင်နွမ်းရတယ်လို့ဘုရားမဟောဘူးတဲ့ရုပ်စင်ကြေလို့တတဝစင်ကြေတယ်လို့လည်းဘုရားမဟောဘူးသဘောပေါက်လားဗျအဲ့ရုပ်ညင်နွမ်းလို့တတဝညင်နွမ်းတာမဟောဘူးရုပ်စင်ကြေလို့လည်းတတဝစင်ကြေတာမဟောဘူးစိတ်တံပိတံကိလေသံပိတံကိလေသံတိမာနဝစိတ်တိတုတ်တိဝိတုဇံတိအေဝံမဟေတိနာနော်စိတ်တန့်ရှင်းလို့တာနဲ့တတဝတန့်ရှင်းရတယ်စိတ်ဖြူရှင်လို့တာနဲ့တတဝဖြူရှင်ရတယ်စိတ်ညင်နွမ်းလို့တည်းတတဝညင်နွမ်းရတယ်လို့ပဲမြတ်စွာဘုရားဟောတယ်တဲ့ဟုတ်လားဒါကြောင့်ပိဿပေါင်းသူတော်ကောင်းတို့အညစ်အကြေးဆိုတာရုပ်အညစ်အကြေးစိတ်အညစ်အကြေးလို့အကျဉ်းမြင်နှမျိုးပြောလို့ရမယ်ပေါ့နော်ရုပ်အညစ်အကြေးဆိုတာကတော့ဒါအလုံးနားလည်ထားကြပါတယ်သဘောပေါက်ထားကြပါတယ်စိတ်အညစ်အကြေးဆိုတာကိုကြတော့ဒါမြတ်စွာဘုရားဟောပြထားမှဒကာဓမ္မတို့ဦးရှင်တို့သိကြရတာပေါ့ကိုယ့်ရဲ့စိတ်ထဲမှာအလိုဆန္ဒတွေနှမကျေနပ်မှုတွေမိုက်မဲ့တွေမှုတွေနမနာလိုမှုတွေဝန်တိုမှုတွေရှင်ပြိုင်လိုမှုတွေဒါတွေဟာစိတ်ရဲ့အညစ်အကြေးတွေဆိုတာတော့တပိတ္တတို့အလုံးသိပါတယ်ဟုတ်လားအေးအဲ့ဒါရုပ်အညစ်အကြေးထဲစိတ်အညစ်အကြေးကတကယ်တမ်းကဘဝမှာပူပြီးတော့အရေးပါတယ်အရေးလဲကြီးတယ်ဘာဖြစ်လို့ဆိုတော့ရုပ်အညစ်အကြေးကြောင့်ရှင်ရဲတာထဲစိတ်အညစ်အကြေးကြောင့်ရှင်ရဲတာကအလွန်ကြီးကြီးတယ်ပေါ့နော်တနည်းအားဖြင့်လည်းပဲရုပ်အညစ်အကြေးတန်ရှင်းစင်ကြယ်သွားလို့ဖြစ်သွားတဲ့အကျိုးကျေးဇူးတွေစိတ်အညစ်အကြေးတန်ရှင်းစင်ကြယ်လို့ဖြစ်သွားတဲ့အကျိုးကျေးဇူးကပို့ပြီးတော့ကြီးကျယ်တယ်哦ဒါကြောင့်ကိုယ့်ရဲ့စိတ်အညစ်အကြေးလေးကိုတန်ရှင်းဖြူစင်အောင်တတ်နိုင်တဲ့မြတ်ကြိုးစားအထောက်ဖို့မလိုဘူးလားတော့ကိုယ်တိုင်လည်းပဲစိတ်အညစ်အကြေးတန်ရှင်းတာကိုတန်ဖိုးထားပြီးသားတော့တယောက်တယောက်ကိုကြည့်လိုက်တော့သူပစ္စည်းတွေဘလောက်ပေါ်ပေါ်ပညာတွေဘလောက်ဖက်တက်တက်စိတ်တက်ကတိတ်ပြီးတော့ပုတ်တယ်အောက်တန်းကြတယ်ဆိုရင်ဘလို့မှထင်မကြီးနိုင်ဘူးဟုတ်လားလောဘတွေကမတရားကြီးနေတယ်ဒေါသတွေကမတရားကြီးနေတယ်ဆိုရင်အဲ့ဒီလိုလူမျိုးကိုတံပိုးထားနိုင်ပါလားမထားနိုင်ဘူးအဲ့ဒါလိုပဲကိုယ်မှလည်းပဲလောဘဒေါသတွေအရင်ကြီးနေတယ်ဆိုရင်ဘယ်သူကမှတံပိုးထားမှာမဟုတ်နော်အဲ့ဒါလိုတတ္တဝါတွေရဲ့မျက်နှာချင်းတံပိုးထားခြင်းဟာစိတ်အညစ်အကြေးကင်းခြင်းပေါ်မှာအများကြီးမူတည်နေတယ်ဆိုတာလေးကိုစဉ်းစားပြီးတော့လည်းပဲနော်ကိုတူတူသဘောကျတယ်အဲ့ဒီစိတ်အညစ်အကြေးကင်းမှုဆိုတာလေးကိုတတ်နိုင်တဲ့မြတ်အရေးထားပြီးတော့စူးစမ်းဖို့မလိုဘူးလားလို့လေစိတ်အညစ်အကြေးတကယ်ကင်းပြီဆိုရင်အဲ့ဒီပုံကအေးချမ်းမှုကိုရတာပါပဲဟုတ်လားဒါကြောင့်ဦးဇင်းတို့ကာထာလေးတစ်ပုဒ်ရှိတယ်ဗျနော်ကာယီမလံမုပိခာယစိတ်တေမလံစဒောဝတုစိတ်တေဟိနေမလေတံတော်ပုတိကာယောပိပူဇိတော်တဲ့နော်ဦးဇင်းတို့ဒီကာထာလေးကိုပြောနေကြပဲစိတ်ထဲကသဘောကျလို့ပါကာယီမလံမုပိခာယစိတ်တေမလံစဒောဝတုကာယေမလံမူပိခာယခန္ဓာကိုယ်မှာဖြစ်နေတဲ့ရုပ်အညစ်အကြေးကိုလစ်လျူရှုပြီးတော့တဲ့စိတ်တေမလံစဒောဝတုစိတ်ထဲမှာဖြစ်ပေါ်နေတဲ့အညစ်အကြေးကိုပြောင်းရှင်းအောင်ရှင်းကြောပါတဲ့ဟောနော်ကာယေမလံမူပိခာယစိတ်တေမလံစဒောဝတုဘာဖြစ်လို့လဲဆိုတော့တဲ့စိတ်တေဟိနေမလေတံတော်စိတ်မှာအညစ်အကြေးကင်းတယ်ဆိုလို့ရှိရင်အဲ့ဒီသူတော်ကောင်းကိုပုတိကာယောပိပူဇိတော်ပုတ်သောခန္ဓာပင်ရှိပါတော်လည်းပဲပူဇော်တိုက်တယ်စဉ်းစားကြည့်နော်စဉ်းစားကြည့်နော်ဒီကထာလေးတော်တော်လေးမှတ်သားစရာကောင်းတယ်ဟုတ်လားရုပ်အညစ်အကြေးကိုလစ်လျူရှုပြီးတော့စိတ်အညစ်အကြေးကိုပြောင်းစင်အောင်ရှေ့ပါစိတ်အညစ်အကြေးတကယ်လို့ကင်းခဲ့မယ်ဆိုလို့ရှိရင်ခန္ဓာကိုယ်ကြီးကပုတ်နေပါလို့လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာပူဇော်တိုက်တယ်တဲ့စဉ်းစားကြည့်နော်ဒကာကြီးမိုင်များဟုတ်လား ဒီနေ့မှာယုတ်အညစ်ကြီးကိုလင်းလျူရှုရမယ်ဆိုတာကတကူကြီးတကာရတန်ရှင်းကြီးတွေမလို့ရဘူးလို့ဆိုလိုတာမဟုတ်ပါဘူးတကယ်တကယ်ကယုတ်အညစ်ကြီးဆိုတာကလည်းပဲလုံးဝတန်ရှင်းသွားအောင်ပြောင်းရှင်းသွားအောင်ဆေးလို့လည်းပဲကျန်နိုင်ကောင်းတဲ့အရာမဟုတ်ပါဘူးဟုတ်လားတန်နိုင်တဲ့များတော့တန်ရှင်းမှုရှိရမှာပါမြတ်စွာဘုရားကတန်ရှင်းမှုကိုအများကြီးဦးစားပေးပါလေဟုတ်လားသို့တော်လည်းပဲတကယ်တကယ်အရေးက ခန္ဓာကိုယ်ကြီးကတော့သူတော်ကောင်းပဲဖြစ်ဖြစ်သူရုပ်မှာပဲဖြစ်ဖြစ်ပုတ်တဲ့သဘောပဲရှိတာပါပဲဟုတ်တယ်မဟုတ်လားယေရှုဘုရားကတောင်သူ့ရဲ့ခန္ဓာကိုယ်ကိုနဝကလိကိုပြောထားတာရှိတယ်မဟုတ်လားဤပုတ်သောခန္ဓာကိုယ်ကိုကြည်နေသောအဖြစ်တဲ့အဘအကျိုးရှိမည်နည်းလို့ဟောထားတာဒီပြည့်တို့ကြားဖို့တယ်မဟုတ်လားအေးသို့တော်လည်းပဲစိတ်အငြိကြီးကင်းခဲ့မယ်ဆိုရင်ရုပ်ကပုတ်နေပါတယ်ဘလောက်ပဲမတန်ရှင်းမစင်မကျေဖြစ်နေပါတယ်ဆိုတော့လည်းပဲဗါတဲ့တော့ပူဇော်တိုက်တယ်တဲ့ဟုတ်လားဒါကြောင့်ပြည့်တဲ့ပေါင်းတော်ကောင်းတို့လူတယောက်မြင့်မြတ်တယ်မမြင့်မြတ်ဘူးတန်ဖိုးရှိတယ်မရှိဘူးဆိုတာတကယ်တမ်းကသူ့ရဲ့တဏ္ဍာမှာစိတ်အင်ကြီးကြီးဘလောက်ရှိတယ်လဲမရှိဘူးလဲဆိုတာပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ရတာမျိုးဟုတ်တယ်မဟုတ်လားနောက်လောဘဒေါသမောဟမာနအတ္တတွေတိတ်ကြီးတယ်ဆိုလေလေဒါတန်ဖိုးကြာလေလေတန်ဖိုးမရှိလေလေပေါ့နောက်ဒီစိတ်အင်ကြီးကြီးတွေနဲလေလေတန်ဖိုးတလာလေလေဒါကြောင့်ပြည့်တဲ့ပေါင်းတော်ကောင်းတို့အမျိုးမျိုးသောရှုထောင့်ကနေကြည်ပြီးတော့ဩစိတ်အငြိအကြီးကိုကင်းစေတဲ့ဒီသတိပဋ္ဌာန်ဘာဝနာလုပ်ကိုတို့ဟာကြိုးစားအထုတ်သင့်တယ်လို့ဒီလိုခံယူချက်လေးရှိထားဖို့မလိုဘူးလားလိုတယ်ဟုတ်ရဲ့လားဒါဦးဇင်းတို့ပထမသတိပဋ္ဌာန်တရားကိုပွားများအထုတ်ရင်ရရှိမယ့်အကျိုးကျေးဇူးနောက်စိတ်အငြိအကြီးကိုတန်ရှင်းစင်ကြယ်သွားစေနိုင်တယ်အဲ့ဒါအတွက်သတိပဋ္ဌာန်တရားသည်တရားဝင်တော်လမ်းလို့မြတ်စွာဘုရားဟောနော်ဒါဦးဇင်းတို့ဒုတိယနဲ့တတိယရရှိမဲ့အကျိုးကျေးဇူးအဲ့ဒါကိုမြတ်စွာဘုရားအတွဲလိုက်လေးဟောတယ်သောကပရိဒေဝနာတမတိတ်ကမာယရှုရင်ချင်းသောကနဲ့ငိုကြွေးချင်းပရိဒေဝတို့ကိုတမတိတ်ကမာယလွန်မြောက်သွားစေဖို့အတွက်အယံဘကောဟောဒီသတိပဋ္ဌာန်တရား၄ပါးဆိုတဲ့လမ်းဒီဧကာယနောတကြောင်ဒီတော့လမ်းပဲတဲ့ဒကာမတို့အရှင်တို့ရှုရင်ချင်းဆိုတဲ့သောကငိုကြွေးခြင်းဆိုတဲ့ပရိဒေဝဒီမလိုလားအပ်တဲ့တောကနဲ့ပရိဒေဝကိုချုပ်ငိမ့်သွားစေဖို့အတွက်လွန်မြောက်သွားစေဖို့အတွက်သတိပဋ္ဌာန်တရားရှောက်လန်းရမယ်တကြောင်ဒီတော့လားဒါကိုလည်းပဲအလေးထားပြီးတော့ဦးဇင်းတို့စဉ်းစားစေခြင်းအဲဘာကြောင့်လဲဆိုတော့စိုးရင်ချင်းတောကနဲ့ငိုကြွေးခြင်းပရိဒေဝဆိုတာအလွန်တရာမှပူလောင်တဲ့သဘောအလွန်တရာမှဆင်းရဲတဲ့သဘောရှိပါတယ်အဲ့ဒီတော့ကပရိဒေဝတရားတွေဟာတရားဓမ္မတို့အညွန့်ရဲ့တန်တာမှလည်းပဲဒါဖြစ်ခွင့်ကြုံလာရင်ဖြစ်ဖို့အတွက်အရန်တဲ့မရှိဘူးလားရှင်နော်တောကကိုလည်းပဲမပေရှားရသေးဘူးပရိဒေဝကိုလည်းမပေရှားရသေးဘူးစိုးရင်နေရာတွေ့ရင်စိုးရင်ကြရအောင်ပဲငိုကြွေးနေရာတွေ့ရင်ငိုကြွေးကြရအောင်ပဲခုလုံလုံးစီတော့စိုးရင်နေတာငိုနေတာမရှိဘူးပေါ့သို့တော့စိုးရင်နေရာငိုနေရာတွေ့လာရင်တရားဓမ္မတို့အရှင်တို့တွေဘာလုပ်ကြအောင်မလို့စိုးရင်ကြရအောင်ပဲငိုကြွေးကြရအောင်ပဲဆိုရင်တက်တဲ့သဘောငိုကြွေးတက်တဲ့သဘောကိုမပယ်ရသေးဘူး။တော့ဆိုရင်ဇာငိုကြွေးဇာတွေ့လာရင်ဆိုရင်ရလိမ့်မယ်ငိုရလိမ့်မယ်ဆိုတဲ့စကားနဲ့ပတ်သက်ပြီးတော့ဆိုရင်ဇာငိုဇာတွေ့တယ်ဆိုတာဘာကိုပြောတာလဲ။ပျက်စီးမှုကိုပြောတာပါ။နောက်တရားမတို့ဦးရှင်တို့ဒီပျက်စီးခြင်းဆိုတဲ့တရားကရှောင်လွဲလို့မရဘူး။နော်။နောက်ဆုံးဒီခန္ဓာကိုယ်ကြီးဟာပျက်စီးသွားမှာပဲမဟုတ်လား။အေးအဲ့ဒီပျက်စီးမှုဟာကိုယ့်ဘဝမှာအကြီးအကျယ်ဆုံးဒုက္ခလို့ဆိုနိုင်ပါတယ်။ကိုယ်အလွန်မြတ်နိုးတဲ့အမြတ်နိုးဆုံးလို့ဆိုရမယ်။ကိုယ်တန်ဖိုးအထာဆုံးလို့ဆိုရမယ်။ဒီဘဝဒီခန္ဓာကိုအပြီးပိုင်းဆွံ့ရတယ်ပေါ့။ဒီပျက်စီးမှုကြီးကိုတရားမတော်ဦးရှင်တို့ဘာလို့ရမလို့ရှင်းဆန်းရမယ်။အဲ့ဒီအချိန်မှာငါဒီမစိုးရိမ်ပဲနေနိုင်မလားသို့မဟုတ်ငိုကြွေးပဲနေနိုင်မလားလို့စဉ်းစားကြည့်တဲ့ဝေဖန်ထားတဲ့နေပေါ့။နော်ဒါကဦးဇင်းတို့အလွန်ဆုံးဟာကိုပြောတာပါ။ကြားထဲမှာလည်းပဲစိုးရင်စရာတွေ၊ငိုစရာတွေဆိုတာရှိနေပါတယ်။အဲ့ဒါကဘာတုန်းဆိုတော့သူလည်းပဲပျက်စီးမှုတွေပါပဲ။ဇီဝဥစ္စာပျက်စီးသွားတာမျိုး၊ရွှေမျိုးသားချင်းတွေပျက်စီးသွားတာမျိုး၊နောက်ကိုမြတ်တို့တန်ဖိုးထားတာတွေပျက်စီးသွားတာမျိုး၊ဆုံးရှုံးသွားတာမျိုးဒါပါလေစိုးရင်ချင်းငိုကြွေးခြင်းရဲ့အကြောင်းပေါ့။သို့တော့ဒီပျက်စီးခြင်းဒီစိုးရင်ချင်းငိုကြွေးခြင်းရဲ့အကြောင်းလို့ပြောတဲ့နေရာမှာသူကဗရာဏကျတဲ့အကြောင်းတော့မဟုတ်ဘူး။တကယ်တကယ်ဗရာဏကျတဲ့အကြောင်းတရားကဘာတုံးဆိုတော့ဆွေလန့်မှုပဲ။တော့ဆိုရင်ရင်ကိုကြွေးခြင်းရဲ့ဗရာဏကျတဲ့အဓိကကျတဲ့အကြောင်းတရားကဘာလဲလို့မေးရင်ဆွေလန့်မှုပဲ။အကယ်၍ဆွေလန့်မှုမရှိဘူး၊မြတ်နိုးမှုမရှိဘူးဆိုရင်ဘလောက်ပဲပျက်စီးနေနေဆိုရင်လည်းအကြောင်းမရှိဘူး၊ငိုကြွေးလည်းအကြောင်းမရှိဘူး။ ဒကာဓမ္မတို့ဦးဇင်းတို့တွေစိုးရင်ကြတယ်ငိုကြတယ်ဆိုတာကပျက်စီးလို့စိုးရင်နဲ့ငိုတယ်ဆိုတာထက်ဆွဲလန်းထားလို့စိုးရင်ရတာငိုရတာဆိုတာကပိုပြီးတော့မှန်တယ်ပေါ့ဆိုကြပါစို့လက်တွေ့လေးစဉ်းစားကြည့်ပေါ့နော်ဒီကနေ့ခေတ်ကမ္ဘာလောကမှာပျက်စီးမှုတွေအကြီးအသေးဒါနေတူဝအချိန်နဲ့အမျှဆိုလို့ဖြစ်နေကြတာပဲလေဟုတ်တယ်မဟုတ်လားပျက်စီးနေကြတာပဲဘလောက်ပဲပျက်စီးနေနေကိုယ်ဆွဲလန်းထားတဲ့အရာတွေမဟုတ်တဲ့အတွေ့အကြုံကိုယ့်ရဲ့စိတ်ထဲမှာစိုးရင်နေဆိုတာလည်းမဖြစ်ဘူးငိုကြွေးတယ်ဆိုတာလည်းမဖြစ်ဘူးအဲဂျာနယ်တွေထဲမှာသတင်းတွေထဲမှာအချိန်နဲ့အမျှဆိုလို့ကမ္ဘာကြီးမှာပျက်စီးမှုတွေအများကြီးမရှိဘူးလားရှိရနော်ဘယ်နှယောက်သေသွားတယ်ဘာတွေပျက်စီးသွားတယ်ဘလောက်ဆုံးရှုံးသွားတယ်သို့တော့အဲ့ဒီပျက်စီးမှုဆုံးရှုံးမှုတွေကကိုယ်ဆွဲလန်းထားတဲ့အရာမဟုတ်တဲ့အတွေ့အကြုံတည်င်းတစ်ခုကိုစိတ်ဝင်စားတဲ့အနေအထားလောက်ပဲတနည်းအားဖြင့်စိတ်ကိုဖြိုးပြင်းမဲ့အရာလောက်တော့မှတချို့သဘောထားအားဘာမှစိုးရိမ်တာတွေငိုကြွေးတာတွေမရှိဘူးအကယ်၍အဲ့ဒီပျက်စီးသွားတာတွေကကိုယ့်ရဲ့သွေးကိုယ့်ရဲ့သားတယောက်ယောက်ပါကြည့်ကိုယ့်ရဲ့ပျက်စီးဥစ္စာတစ်ခုခုပါကြည့်ဘာဖြစ်မလို့စိုးရိမ်ပြီးငိုကြွေးပြီးတော့အဲ့ဒါဘေးတပေါင်းတတော်အောင်တို့စစ်စစ်ပေါက်ပေါက်စဉ်းစားကြည့်နော်စိုးရိမ်နဲ့ငိုတယ်ဆိုတာဘာကြောင့်စိုးရိမ်တာလဲဘာကြောင့်ငိုရတာလဲဆွဲလန်းမှုမကင်းလို့ပါတနည်းအားဖြင့်ပျက်စီးမဲ့အရာတွေကိုဆွဲလန်းထားမိလို့ပါကိုဆွဲလန်းထားတာတွေကပျက်စီးမဲ့အရာတွေကြီးပဲအဲ့တော့တေချာပေါက်သူကတော့ပျက်စီးမှာသူ့ဘက်ကတော့မလျှော်ဘူးမလွယ်ဘူးတရားကဟုတ်လားအဲ့တော့အဲ့ဒါဒီပျက်စီးပြီဆိုတာနဲ့ကိုကလည်းဆွဲလန်းမှုကိုရှော့မထားနိုင်ဘူးဆိုရင်တော့အဲ့ဒါတေချာပေါက်စိုးရိမ်ရလိမ့်မယ်ငိုရလိမ့်မယ်ဒါကြောင့်ဒီပြဿနာကြီးကဒကာဓမ္မတို့ဦးဇင်းတို့တန်တာမှာမဖြေရှင်းရသေးတော့ပြဿနာတရအနေနဲ့ရှိမနေဘူးလားရှိနေတယ်ရှိနေတယ်ဘောင်းဆိုဒကာဓမ္မတို့ရောဦးဇင်းတို့ရောမုတ်ချပျက်စီးမဲ့အရာကြီးရဲ့ပုံမှာမလုပ်ထားတော့ဆွဲလန်းထားတဲ့တိမ့်ပိုက်ထားတယ်ဥပဒံကတ်ထားတယ်ပေါ့ဟုတ်လားဒါကြောင့်အဲ့ဒီဆွဲလန်းထားတဲ့တိမ့်ပိုက်ထားတဲ့အရာတွေပျက်စီးမဲ့အရေးအယံပြလာပြီးဆိုတဲ့ကစားအဲ့ဒါဆိုရင်တော့ဒါပဲငိုတော့တာပဲနော်အဲ့ဒါဒီနေ့ဦးဇင်းကအရှတ်တော်ဝင်မှာနော်ကြောက်ကတည်းကကြောက်ပမာဏဘလောက်ကြီးတယ်လဲဆိုတာကိုရိုက်ကြည့်တယ်ပေါ့ဟုတ်လားအဲ့တော့စိုးစိုးဝမ်းဝမ်းအဖြေထွက်လာမယ်ဆိုလို့ရှိရင်ဒါစိုးရင်တော့မှာပဲလေနောက်ခန္ဓာကိုယ်ကြီးကပျက်စီးမဲ့အရေးအယံပြလာမယ်ဆိုရင်ဒါဘလို့မှစိတ်မချမ်းသာတော့ဘာဖြစ်လို့အဲ့လိုဖြစ်တာတော့လို့မေးရင်ဒါကိုငာငာငာဆိုပြီးတော့အယံဆွဲထားတော့ဒါရိုးရိုးရှင်းရှင်းလေးဦးစင်ကပြောကြည့်တာပါအဲ့တော့ဒကာဓမ္မတို့ဦးစင်တို့အဓိကဆွဲလန်းမှုကဘာလဲဆိုရင်ဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာရှိနေတာဒီခန္ဓာကိုယ်ကြီးကလည်းပဲမပျက်စီးပဲနေမှာမဟုတ်ဘူး။နော်ပျက်စီးပြီဆိုရင်လည်းပြုံးစားကြီးပျက်စီးသွားတယ်ဆိုတာတဲ့ပျက်စီးမဲ့အရေးအယံတွေကိုပြန်ပြီးမှပျက်စီးတာ။အဲ့တော့မပျက်စီးသေးခင်ကစပျက်စီးလိမ့်မယ်ဆိုတာကြီးကရိပ်မိနေတယ်ပေါ့။အဲ့လိုဆိုလို့ရှိရင်အဲ့ဒီအချိန်မှာအကြီးအကျယ်တုံလှုပ်ကြတယ်၊ခြောက်ချားကြတယ်။များသောအားဖြင့်ငိုကြတာပဲများပါတယ်။နောက်ဦးရှင်နဲ့တွေ့တဲ့ကမ္ဘာကြီးတယောက်ဆိုလို့ရှိရင်ဆရာဝန်ကသူ့ကိုဒါကင်ဆာလို့ပြောလိုက်တော့အဲ့ဒီနားရင်တခါတည်းပုံပြီးတော့လဲကျသွားတယ်လို့ဆိုတယ်ငိုရတာပေါ့ဒါဦးဇင်းတို့မိမသားတွေမှငိုတယ်လို့မဆိုနိုင်ဘူး။နောက်ယောက်ျားသားဆိုတဲ့ပုံကိုယ်တွေလည်းငိုကြတာပါပဲ။တကယ်ဖြစ်လာပြီဆိုလို့ရှိရင်နော်အမျိုးမျိုးအကူအညီတောင်းပြီးတော့မဖြစ်နိုင်တာကိုတန်တန်ပြီးတော့စိုးရင်ရတယ်ငိုကြရတယ်။ဒါကြောင့်ပေးသက်ပေါင်းတော်ကောင်းတို့ဘဝမှာဒီပြည်လေအောင်မဖြစ်ရှင်းရသေးတဲ့ပြဿနာလို့ဦးဇင်းပြောလိုက်တဲ့ပျက်စီးမဲ့အရာတွေပေါ်မှာဆွဲလန်းထားမှုကိုရှော့ချနိုင်မှသာလေစိုးရင်ငိုငိုကြွေးမှုကိုကျော်နေသွားအောင်လုပ်ရရောက်ပဲပေါ့အဲ့ဒါသတိပဋ္ဌာန်တရားကိုအထုတ်ခြင်းအဖြစ်အဲ့ဒီဆိုရင်ရင်ကိုကြွေးခြင်းရဲ့အကြောင်းတရားဖြစ်တဲ့ဆွဲလန်းခြင်းကိုကျော်နေသွားစီတယ်ဒါကြောင့်မြတ်စွာဘုရားကခန္ဓာရဲ့သဘောတဘာဝကိုအမှန်တိုင်သိအောင်မြင်အောင်စူးစမ်းအထုတ်တဲ့ဒီအလုပ်ကိုစူးစမ်းအထုတ်ခြင်းအဖြစ်ဆိုရင်မှုငိုကြွေးမှုကိုကျော်လွှမ်းသွားနိုင်လိမ့်မယ်လို့မြတ်စွာဘုရားဟောတာတယ်ဒါကြောင့်ပေးသက်ပေါင်းတော်ကောင်းတို့ဒုတိယနဲ့တတိယရရှိမယ်အကျိုးကျေးဇူးသူလည်းပဲမြင်လို့เสียမကောင်းမလားကောင်းတယ်เนาะဘဝမှာစိုးရင်เสียရည်ငိုเสียရည်တွေ့လာတဲ့အခါမှာစိုးရင်မှုငိုမှုမရှိအောင်ရင့်ကျက်မှုကိုဒီတိပိဋကတရားကဖြစ်စေလိမ့်မယ်အဒီနေရာမှာပြည့်တဲ့ပေါင်းတော်တော်တို့စိုးရင်ခြင်းငိုကြွေးခြင်းဆိုတာကအကြောင်းတရားကပျက်စီးခြင်းဆိုတဲ့အကြောင်းတရားကရှောင်လို့မရဘူးเนาะဘာစုမျိုးမဆိုတာကတွေ့ကြရမှာဟုတ်လားဒါကြောင့်မြတ်စွာဘုရားဟောထားတာကစိတ်ဝင်စားတဲ့အကောင်းတယ်သတိပဋ္ဌာန်တရားကိုအားထုတ်လို့ရှိရင်စိုးရင်ဇာတိငိုဇာတိနဲ့မတွေ့ဘူးလို့ဟောတာမဟုတ်ဘူး။တော့စိုးရင်ဇာတိငိုဇာတိနဲ့တွေ့လာရင်စိုးရင်မှုငိုကြွေးမှုမရှိဘူးလို့ပဲဟောတာ။မတွေ့အောင်တော့ရှောင်လို့မရဘူးနော်။ကိုကိုကိုပဲရင့်ကျက်အောင်ပြင်ရမှာပေါ့ဟုတ်လား။အဲ့လိုပြင်တဲ့နေရာမှာတကယ်အသုံးချရမယ့်နိလန်ကပါလေသတိပဋ္ဌာန်တရား။ဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့ဒုတိယနဲ့တတိယတောကနဲ့ပရိဒေဝကို ချုပ်ငြိမ်းသွားအဲကြော်လွှမ်းသွားစီလိမ့်မယ်တဲ့တတိပဋ္ဌာန်တရားအဲ့ဒါအတွေ့လျှောက်လိုက်ရမယ်တရားဒီတော့လာဟုတ်ပြီလားဗျာအဲ့နောက်ဦးဇင်းတို့၄ခုမြောက်နဲ့၅ခုမြောက်အကျိုးကျေးဇူးအဲ့ဒါကိုဗာပြောထားတော့ဆိုတော့ဒုက္ခဒေါမနတာနဲ့အဋ္ဌင်္ဂမယဒုက္ခဒေါမနတာနဲ့ကိုရှင်ရဲ့ခြင်းဒုက္ခနဲ့စိတ်ရှင်ရဲ့ခြင်းဒေါမနတာတရားတို့ကိုအဋ္ဌင်္ဂမယချုပ်ငြိမ်းသွား ောင်းတည်သောလမ်းဖြစ်တယ်။နောက်သတိပဋ္ဌာန်တရားကိုပွားများမယ်ဆိုလို့ရှိရင်ကိုယ်ဆင်းရဲခြင်းဒုက္ခနဲ့စိတ်ဆင်းရဲခြင်းဒေါမနတ။ဟောဒုက္ခနဲ့ဒေါမနတမတူဘူးနော်။ဒုက္ခကဘာလဲကိုယ်ဆင်းရဲတာ။ဒေါမနတကဘာလဲစိတ်ဆင်းရဲတာ။တခုမှမကောင်းပါဘူး။စိတ်ဆင်းရဲတာကပို့ပြီးတော့ဆိုရတယ်လို့ဆိုရမယ်ပေါ့။နော်ကိုယ်ရှင်ရဲ့ပဲမလို့စိတ်ကကြည်သာအောင်ထားနိုင်တယ်ဆိုလို့ရှိရင်အယံကြီးမဆိုးခန္ဓာသေးတယ်လို့ဆိုရမယ်။နော်စိတ်ပါဆင်းရဲသွားပြီဆိုရင်တော့ထောက်တရားတိတ်ပြီးတော့မရတော့ဘူးပေါ့နော်။အဲ့ဒီလိုကိုယ်ရှင်ရဲ့ချင်းဒုက္ခနဲ့စိတ်ဆင်းရဲခြင်းဒေါမနတတရားတဲ့ဒါတွေကိုသတိပဋ္ဌာန်တရားကိုပွားများခြင်းအဖြစ်ချုပ်ငြိမ့်စေမယ်လို့ဆိုတယ်။အဲ့တော့ဒီကိစ္စကလည်းပဲပိဋကပေါင်းသူတော်ကောင်းတို့ကိုယ်ရှင်ရဲ့ချင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတဆိုတာကဘဝမှာကြုံကြရမှာဆုံးကြရမှာခန္ဓာကိုယ်ကြီးကလည်းပဲပေါက်ပြန်ကြောင်းလဲတတ်တဲ့သဘောရှိတဲ့အတွက်ကြောင့်เนาะနေလာတဲ့နှစ်ထန်းကြာလာတာနဲ့အမြအချွေရင်ချက်တွေများလာတော့ဒုက္ခဝေဒနာတွေဆိုတာကပူပြီးတော့များလာတယ်။မသက်သာမှုတွေအစင်မပြေမှုတွေကိုပူပြီးတော့ရင်ဆိုင်ရတယ်ပေါ့။ဒါကြောင့်အသက်ကြီးလာလေလေကိုယ့်ရဲ့စိတ်ထဲမှာအရေးအသွေးကြီးလာလေလေဖြစ်အောင်ကြိုးစားမှအစင်ပြေမှာ။ဒါမို့ရှင်ဟိုဘက်ကအစင်မပြေဒီဘက်ကအစင်မပြေနဘဝကြာလီဆိုးလီဖြစ်လာတာမျိုးတချို့ရှိတယ်ပေါ့။ဘာလို့ဆိုတော့ခန္ဓာကိုယ်ကြီးကဖောက်ပြန်လာတော့ဒုက္ခတွေကများလာတယ်။ဒါဒုက္ခဝေဒနာလောက်ကိုရည်ရွယ်ပြောတာပါ။နောက်စိတ်ဆင်းရဲတယ်ဆိုတာကတော့မနေတတ်ရင်တော့ဆင်းရဲမယ်ပေါ့။ဘဝမှာစိတ်တူစရာမကျေနပ်စရာတဘာဝမကျတဲ့ကိစ္စတွေကတော့ရှောင်လို့မရ။စိတ်တူစရာတွေတွေ့တိုင်းစိတ်တူနေမင်းမကျေနပ်စရာတွေတွေ့တိုင်းမကျေမနပ်ဖြစ်နေမင်းတဘာဝမကြတဲ့ကိစ္စတွေကြုံနိုင်တာဒေါသတွေဖြစ်နေမယ်ဆိုရင်တော့ကိုယ့်ရဲ့တဏ္ဍာမှာဘယ်တော့မှငြိမ်းချမ်းမှုဆိုတာရှိမှာမဟုတ်။တော့လောကကြီးကမကျေနပ်စရာတွေကတော့ရှိနေတာပဲ။စိတ်တိုင်းမကြစရာတွေကတော့ရှိနေတာပဲ။ဒီနေ့မှာလောကကြီးဆိုတာကကိုယ်လည်းပါတယ်နော်။လောကကြီးလို့ပြောလိုက်ရင်ကိုယ့်ကိုယ်ကိုချမ်းသာမှဆိုလို့ဟုတ်လား။ကိုယ်ကိုယ်၌ကိုယ်ကလည်းပဲမကျေနပ်စရာစိတ်တိုင်းမကြစရာတွေအများကြီးမရှိဘူးလား။ရှိတာပေါ့။ဟုတ်လား။ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့စိတ်ချမ်းသာစရာတွေတွေ့မှစိတ်ချမ်းသာမယ်ဆိုရင်တော့စိတ်ချမ်းသာမှုကိုမမျောလင့်နဲ့မရနိုင်ဘူးเนาะစိတ်ဆင်းရဲစရာတွေတွေ့တဲ့ကြားတဲ့ကပဲငါကောင်ကစိတ်ချမ်းသာအောင်ကြိုးစားပြီးတော့ငါအထုတ်မယ်ဆိုတဲ့စိတ်ကူးရှိတဲ့ပုံကိုယ်တွေသာလင်စိတ်ချမ်းသာနိုင်တယ်ပေါ့ဟုတ်လားဒါကြောင့်တချို့ကလည်းပြောတာပေါ့အာတပည့်တို့ဘဝကပိုဆိုးပါတယ်နဲ့တူပါတယ်လို့ပြောကြတယ်လည်းရှိတယ်ဒါကတော့ကိုယ့်ဘဝအကြောင်းကိုကပိုတည်တာဆိုတော့အဲ့ဒါလိုပြောတာပေါ့တကယ်တမ်းကတော့ဘဝမှာစိတ်တူကြတယ်ဒေါသဖြစ်ကြတယ်မကြည်မနှက်ဖြစ်ကြတယ်ဆိုတာကကိုယ့်ရဲ့သဘောထားကမမှန်ကန်လို့မမြင့်မြတ်လို့အဲ့ဒီလိုဖြစ်ကြရတာများပါတယ်ဟုတ်လားတကယ်တမ်းကနားလည်မှုတွေကြီးလာလို့ရှိရင်ခန္ဓာကြီးဆိုတာရှိလာတယ်ခွင့်လွတ်မှုတွေဆိုတာရှိလာတယ်နောက်နားလည်မှုဆိုတာကပညာကိုပြောတာပေါ့နော်ခန္ဓာကြီးရှိတယ်ဆိုတာကရင့်ကျက်သွားတဲ့သဘောချမ်းသာသွားတဲ့သဘောကိုပြောတာဟုတ်လားအဲ့တော့သတိပဋ္ဌာန်တရားအထုတ်တယ်ဆိုတာမိမိအပါဝင်လောကကြီးရဲ့အကြောင်းကိုနားလည်မှုဆိုတဲ့ပညာတွေကြီးအောင်ကြိုးစားတာ။တော့လောကကြီးအကြောင်းကိုနားလည်နိုင်လေလေ၊သိခံနိုင်လေလေ၊ခွင့်လွှတ်နိုင်လေလေတည့်တည့်ပြောရင်ဒေါမနတဝေဒနာတွေနည်းသွားလေလေပေါ့။ဟုတ်လား။နားမလဲလေလေဒေါမနတဝေဒနာတွေကိုများစွာခံစားရလေလေပဲ။ဟုတ်လား။အဲ့တော့သတိပဋ္ဌာန်တရားကိုပွားများခြင်းအပြင်ဒီဒုက္ခဒေါမနတတရားတွေကိုအနည်းဆုံးတော့ယောပါသွားစေနိုင်တယ်ပေါ့။ဆိုကြပါစို့။အဆုံးစုံအကျိုးတရားကိုပြောရမယ်ဆိုလို့ရှိရင်ဦးဇင်းတို့သတိပဋ္ဌာန်တရားကိုအထုတ်လို့အနာဂမ်မိမဉ္ဇဉ်ဖွဉ္ဉံကိုရခဲ့မယ်ဆိုရင်တော့ဒါဒေါမနတဝေဒနာအပြီးတိုင်ချုပ်သွားတယ်မဖြစ်တော့ဟုတ်လားအရတမဉ္ဇဉ်အရတဖွဉ္ဉံရအောင်ကြိုးစားအထုတ်လို့နောက်ဆုံးပရိနိဗ္ဗာန်သုတိဆိုရင်တော့ဟိုဘက်မှာဘာဒုက္ခမှမရှိတော့ဒါကတော့အပြီးအပိုင်ချုပ်ငင်းတဲ့သဘောကိုရည်ညွှန်းတာပေါ့အဲ့ဒီအစဉ်ကြီးကိုဟုတ်လားအနာဂမ်ဖြစ်အောင်ရန်တာဖြစ်အောင်ကိုမလုံးနိုင်သေးတောင်မှသတိပဋ္ဌာန်တရားကိုအထုတ်ထားရင်အထုတ်ထားတဲ့အလျောက်ခန္ဓာကိုယ်ကြီးဆင်းရဲလာတယ်ထိုက်တဲ့တိခံမှုတွေရှိလာတယ်နားလည်မှုတွေကြီးလာတဲ့အတွက်ကြောင့်တောယုံတယုံစိတ်တူစရာတွေကိုစိတ်မတူတဲ့အတွက်ကြောင့်ဒေါမနတဝေဒနာတွေလည်းနှဲလာတယ်ဟောဒီလိုအကြီးသေးတွေမရနိုင်ဘူးလားရှင်းလိုက်နေနော်ဟောတချို့သတိပဋ္ဌာန်တရားကိုအထုတ်လို့ ဖြစ်နေတဲ့ယောဂါတွေတူတူဆန်းဆန်းပျောက်သွားတာတွေအများကြီးရှိတယ်။အဲဒီပိဋကတရားပွားများလို့ရှိရင်သူကဘုဇင်တရားတွေကိုပွားများရရောက်တဲ့အတွက်ကြောင့်ဘုဇင်ဆိုတာကနာယူယုံနှင့်တောင်းမှယောဂါပျောက်သွားတဲ့အစွမ်းတတ္တိတွေရှိတယ်ဆိုတာမြတ်စွာဘုရားလက်ထက်ကပတ်တန်းတင်ထားတာတွေမရှိဘူးလား။ရှိတယ်။ဒါကြောင့်ဦးဇင်တို့ကျေးဇူးတော်ရှင်မာရှိစောဘုရားကြီးဟောထားတဲ့တက္ကသိုလ်ဝိပဿနာတရားတော်ဆိုတဲ့စာအုပ်လေးရှိတယ်ရှားပြီးတော့ဖတ်ကြည့်။အဲ့ဒီထဲမှာတော့ဆရာဝန်တွေကဘယ်နည်းဘယ်ရက်ခွဲရမယ်ဆေးရမယ်လို့တော့အတိအကျပြောထားတာတွေကိုအခွဲရမဆေးရဘဲနဲ့ယောဂါကြီးရှာလို့မတွေ့တော့တဲ့အဆင့်ကိုရောက်သွားတာမျိုးနေရလိစားအတိအကျနဲ့နေရအတိအကျနဲ့တော့အဲ့ဒီမှာဖော်ပြထားတယ်အများကြီးရှိပါတယ်ဒါကတော့မြတ်စွာဘုရားရဲ့တရားဒေသနာတော်တွေကိုတော့ထောက်ခံထားတဲ့အစိတ်အပိုင်းတွေလိုပဲပြောရမှာဟုတ်လားမြတ်စွာဘုရားလက်ထက်ကလည်းပဲမြတ်စွာဘုရားတရားဟောလို့တရားတိုင်းကျင့်လို့အလွန်ဆိုးရတဲ့ယောဂါတွေကိုပျောက်သွားတာတွေကိုမှတ်တမ်းတင်ထားတာတွေအများကြီးရှိတယ်။ဒါကဦးဇင်းတို့ပြည့်တဲ့ပေါင်းသူတော်ကောင်းတို့သတိပဋ္ဌာန်တရားသည်ဒုက္ခဆိုတာကိုချုပ်ငြိမ်းသွားစေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့တွေးဖို့ဒါဦးဇင်းကပြောပြတာ။ဟုတ်လား။ဒုက္ခဆိုတာဘာလဲ?ကိုယ်ရဲ့ဆင်းရဲခြင်း။နောက်ဆုံးဆင်းရဲတာတွေကိုမပယ်နိုင်အောင်တောင်မှတိခတ်နိုင်လာတယ်ပေါ့။တိခတ်နိုင်ရင်တော်တော်သက်သာအောင်။တော့နေတဲ့တုန်းကတော့မှသောဆရာဝန်မကြီးတယောက်ကသူ့ရဲ့အဖေအကြောင်းကိုမျက်မင်္ဂလာစာတောင်ထဲမှာရေးထားတယ်လို့ဆိုတယ်။အဲ့ဒါသူကအသေးကင်ဆာဖြစ်တယ်တခါကြီးက။အဲ့ဒါဆရာကြီးမင်းယူဝေရေးထားတာအသေးကင်ဆာဖြစ်တာကိုတေဂာနီးမှာသိပြီးတော့မခံစားရအောင်။တော့အသေးကင်ဆာသမားတွေကများသောအားဖြင့်အရန်ကြောက်စရာကောင်းအောင်ရှင်းရတယ်လို့ပြောတယ်။အဲ့ဒါသူတိတိငြိမ်ငြိမ်ပဲနေနိုင်တယ်။ဘာရဲ့အစွမ်းတတ္တိလဲဆိုတော့တရားအထုတ်ထားခြင်းရဲ့အစွမ်းတတ္တိရော။နော်ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ခန္ဓာကိုယ်ကြီးဆိုတာကကြားလာတာနဲ့အမျှချွင်းရင်းမှုတွေများလာပြီးတော့ဒုက္ခဝေဒနာကိုတေချာဖို့ဖြစ်စေမှာနော်ဒါကိုနားလည်ထားဘလို့ရင်ဆိုင်မလဲနော်ငွေကြီးနဲ့ရင်ဆိုင်ရုံညနဲ့မပြည့်စုံဘူးစေဝါနဲ့ရင်ဆိုင်ရုံညနဲ့မပြည့်စုံဘူးနော်အဲ့ဒါဒီရှိတဲ့ကြားတဲ့ကပဲဒါဆင်းရဲနေတာပဲလေဟုတ်တယ်မဟုတ်လားအဲ့တကယ်တမ်းကတော့နားလည်မှုနဲ့အသိဉာဏ်ပညာနဲ့ရင်ဆိုင်မှသာလေအများကြီးအဆင်ပြေပဲပေါ့အဲ့လိုအကြီးအသေးမျိုးကိုရကျင်နေဆိုရင်မလုပ်ရဘူးလို့တတိပဋ္ဌာန်တရားကိုအထောက်ရမယ်။ကိုယ်ရဲ့ဆင်းရဲခြင်းဒုက္ခနဲ့စိတ်ရဲ့ဆင်းရဲခြင်းဒေါမနတတရားတို့ကိုမလုပ်သွားစေမယ်။ချုပ်ငြိမ်းသွားစေလိမ့်မယ်။အဲ့လိုတောင်းဟောထား။အဲ့တော့အကျိုးကျေးဇူးဘယ်နှမျိုးရှိသွားပြီလို့
၅မျိုး
၅မျိုးရှိသွားပြီနော်။အေးနောက်ဆုံးဦးဇင်းတို့6ခုမြောက်နဲ့9ခုမြောက်ကျိုးကျေးဇူး။ညာယတ္တအဓိကမာယနိဗ္ဗာန်တ္တတစ္ဆိကိရိယာယ။ညာယတ္တအဓိကမာယသစ္စာလေးပါးကိုထွတ်ထွင်းပြီးတော့တည်ခြင်းနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ခြင်းအဆရှိတဲ့အရည်အသွေးတွေရှိတဲ့မဲ့ညာဆိုတဲ့အလွန်ထုခဲ့တဲ့ညာကိုရရှိဖို့ရန်အတွက်အယံမဲ့ကိုဟောဒီသတိပဋ္ဌာန်တရားဆိုတဲ့လမ်းဟာဧကယံတော့တကြောင်တည်းသောလမ်းပဲတဲ့။နော်မဲ့ညာဆိုတာကိုရဖို့အတွက်ဘာလဲတော့တကြောင်တည်းသောလမ်းပဲတဲ့။ဟောနိဗ္ဗာန်တ္တသစ္စိကရိယာယနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့အတွက်နိဗ္ဗာန်ဆိုတာဒါပဲလို့တိတိကျကျဂါကနန္ဒသိဖို့မြင်ဖို့အတွက်အရင်ဘက်ကဟောဒီသတိပဋ္ဌာန်တရားဆိုတဲ့လမ်းဟာဧကယံတော်တရားဤသောလမ်းပဲဒီနေ့မှာပြည့်တဲ့ပေါင်းသူတော်ကတို့ပြောစရာလေးတစ်ခုရှိတယ်ညာယတ္တအဓိကမာယမဲ့ညာကိုရရင်လည်းပဲနိဗ္ဗာန်ကိုမျက်မှောက်ပြုဟောဘယ်နဲ့ကြောင့်နိဗ္ဗာန်တ္တသစ္စိကရိယာယလို့ခုနှစ်ခုမြောက်အကျိုးကျေးဇူးကိုလည်းနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းလို့ထပ်ပြီးတော့ဟောရတယ်နိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဆိုတာကအဲ့ဒီမှာသူကဖူဉံနဲ့မျက်မှောက်ပြုတာကိုရည်ညွှန်းတယ်လို့ဆိုတယ်။ပညာယတ္တအဓိကမာယအရာမဲ့ညာကိုရတာ။နိဗ္ဗာန်တ္တသစ္စိကရိယာယအရာကဖူဉံကိုရတာ။အမဲ့ညာဆိုတာကသူကတစ်ချိန်ပဲဖြစ်တဲ့တဘာဝတရားသစ္စာလေးပါးကိုထွတ်ထွင်းပြီးတော့သိလိုက်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုလိုက်တဲ့တစ်ချိန်ပဲဖြစ်တယ်။တော့တပတိမဲ့ဆိုရင်လည်းတစ်ချိန်ပဲဖြစ်တယ်။တတန်တရားလုံးမှာမှတစ်ချိန်ပဲဖြစ်တယ်။ဖြစ်ပြီးရင်နောက်ထပ်ဘယ်တော့မှဖြစ်เสียအကြောင်းမရှိဘူးသောတပတိမဲ့ဖြစ်ပြီးရင်သောတပတိဖို့ဆိုတာဖြစ်တယ်ဟုတ်အဲ့လိုပဲတဂရဂမိမဲ့ဆိုတာလည်းတစ်ချိန်မဲ့ဖြစ်တယ်အနာဂမိမဲ့ဆိုတာလည်းတစ်ချိန်မဲ့ဖြစ်တယ်အရတမဲ့ဆိုတာလည်းတစ်ချိန်မဲ့ဖြစ်တယ်ဖူဉံကြတော့သူကအချိန်ချင်းဖြစ်နိုင်တယ်လို့ဆိုရင်ဖူဝင်စားရတယ်ဆိုတာပေတတို့စာပေအရာကြားဘူးရမယ်ထင်ပါတယ်ဟုတ်လားဒီနိဗ္ဗာန်ချမ်းသာကိုပဲမသေးခင်ဒီဘဝဒီခန္ဓာနဲ့မျက်မှောက်ပြုနိုင်တဲ့ညာပေါ့တော့ပေါ့လားဗျာအေးအဲ့ဒီဖူဉံဖြင့်နိဗ္ဗာန်ကိုမကြာခဏဝန်ဆန်းပြီးတော့မျက်မှောက်ပြုတ်ပြီးတော့ချမ်းချမ်းသာသာနေနိုင်ခြင်းပါလေဆိုရင်လည်းပဲသတိပဋ္ဌာန်တရားဟာအထောက်ရမယ်ရှောက်လန်းရမယ်တချောင်းတည်းတော့လမ်းပဲတဲ့။မဲ့ညံကိုမရဘဲနဲ့တော့ဖူဉံကိုမရနိုင်ဘူးပေါ့နော်။အဲ့တော့ညာယတ္တအဓိကမာယဆိုတာဘာကိုပြောတာတော့မဲ့ညံ၄ပါးကိုရလိမ့်မယ်လို့ပြောတာ နိဗ္ဗာန်တတသိကရိယာယဆိုတာကဖွဉံဖြင့်နိဗ္ဗာန်ကိုကိုကြိုက်တယ်လို့ဝင်စားခွင့်မျက်မှောက်ပြုခွင့်ရတာကိုပြောတာဘဝမှာအချမ်းသာဆုံးသောအခြေအနေတွေလို့ပြောရပါစို့ဟုတ်လားအဲ့ဒီလိုအမြင့်မြတ်ဆုံးတန်ဖိုးအကြီးမားဆုံးအကောင်းဆုံးအနေအထားတွေကိုရနိုင်ဖို့အတွက်သတိပဋ္ဌာန်တရားဆိုတာပါတော့ရှောက်လန်းရမယ်တကြောင်ဒီသောလန်းဟုတ်ရလားတကြောင်ဒီသောလန်းဒီမဉ္ဇဉ်ပုံဉ္ဇဉ်တွေကိုရပြီဆိုလို့ရှိရင်ဒါဒုက္ခခတ်သိမ်းလည်းပဲငြိမ့်ပြီလို့မဆိုနိုင်ဘူးလား။နောက်အောက်ထစ်ဆုံးသောတပတိမဉ္ဇဉ်ပုံဉ္ဇဉ်ကိုရမယ်ဆိုရင်ကိုပဲဒါကာမဘုံမှာအလွန်ဆုံးခုနှစ်ဘဝလောက်ပဲသူနေတော့မယ်ပေါ့။ယုံညံ့တဲ့ဘဝတွေကိုရောက်သွားတဲ့အကြောင်းဘယ်လိုမှမရှိဘူး။ဟုတ်လား။ဘဝအာမခံချက်ဆိုတာအဲ့ဒီကြမှာရအောင်။အနာဂတ်ကြီးကိုစိတ်အေးရတယ်ဆိုတာအဲ့ဒီကြမှာရအောင်။ခုလုံးတော့တဲ့ဘာတွေကိုပဲပိုင်ဆိုင်ထားတာဘာတွေကိုပဲတက်ကြွထားတာဘာကြီးပဲဖြစ်နေနေအခြေမွေဓာတ်တွေကပြိုလဲပျက်စီးပြီးတော့တမျိုးတမျိုးပြောင်းလဲဖောက်ပြန်သွားနိုင်တဲ့အရာတွေမျှတာဖြစ်တယ်။ဒါကလူတိုင်းလက်ခံမိတာပါဟုတ်လား။မစင်းသားလို့သာဝါတတာဖြစ်နေတယ်။နော်တကယ်တကယ်ကဒီလူဘဝကြီးမှာဘာတွေပဲဖြစ်နေနေအမကန်ချက်ဆိုတာမရှိပါဘူး။မရေရာဘူးမသေးရာဘူး။ဘယ်လိုလူမျိုးမှရေရာတယ်သေကြတယ်ဆိုတာမရှိဘူး။အခုပဲခန္ဓာကိုယ်ပျက်စီးပြီးတော့အခုပဲတိရစ္ဆာန်ဖြစ်သွားနိုင်တယ်။နော်ပိတ်တယ်လို့စဉ်းစားကြည့်နော်ဘယ်အချိန်လို့တောင်မှကိုတီးခွင်မရှိဘူးအတိပြည့်စည်မဲ့အနေထားကဒါကြောင့်ပိတ်တယ်ပေါ့တော်ကောင်တို့ဘောအာမခံချက်ကိုရခြင်းနဲ့အနာဂတ်ရေးကိုတကယ်စိတ်အေးရခြင်းနဲ့ဆိုရင်မဉ္ဇဉ်ပုံညာကိုရအောင်ကြိုးစားထားပါဘောအဲ့တော့မဉ္ဇဉ်ပုံညာဆိုတာကလည်းပဲတခြားသောနေရာဖြင့်မရနိုင်ဘူးဘောသတိပဋ္ဌာန်တရားဒီတာနဲ့မဉ္ဇဉ်ပုံညာရဖို့အတွက်ရှောက်လှမ်းရမယ်တကြောင်ဒီတော်လမ်းဒါမနေ့တော့ကဥစဉ်တို့တန်လျာခရီးသွားလမ်းမမဖို့လို့ဒီဆိုတာအခုဒါလမ်းအကောင်းဆုံးလမ်းကိုဆက်ပြီးတော့ပြောနေအောင်တတိလမ်းကိုရှောက်လို့ရှိရင်အကျိုးကျေးဇူးဘယ်နှမျိုးရမလဲခုနှစ်မျိုးတဲ့တတဏံဝိတုဒ္ဓိယတတဝါတို့ရဲ့အတွင်းတန်တံမှာညှဉ်းနွမ်းနေတဲ့ကိလေသာတည်းဟူသောအညစ်အကြေးတွေကိုတန်ရှင်းစင်ကြယ်သွားစေလိမ့်မယ်နံပါတ်၁ဟုတ်လားသောကံပရိဒေဝနာတမတိတ်ကမာယဆိုရင်ဇာနဲ့တွေ့ရင်ဆိုရင်နဲ့ဆိုတဲ့သဘောငိုဇာနဲ့တွေ့ရင်ငိုတယ်ဆိုတဲ့သဘောတွေကိုကျော်လွှားသွားစေလိမ့်မယ်ဒုက္ခဒေါမနတဏအထင်မှားရကိုယ်ရဲ့ဆင်းရဲခြင်းဒုက္ခစိတ်ရဲ့ဆင်းရဲခြင်းဒေါမနတတရားတို့ကိုချုပ်ငိမ့်သွားစေလိမ့်မယ်ညာယတအဓိကမှားရနိဗ္ဗာန်တတသိကိရိယာယမဲ့ညာဖုံညာကိုရပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြွားလိမ့်မယ်မကောင်းမလားဗျာဒါနဲ့နော်ဒီအကျိုးကြီးလူခုနှစ်မျိုးကိုမြတ်စွာဘုရားကအရင်စပြီးတော့ဟောတယ်ဒီမှာအဲ့ဒီအကျိုးကျေးဇူးခုနှစ်မျိုးကိုရရှိနိုင်တဲ့သတိပဋ္ဌာန်တရား၄ပါးဆိုတာဘာတွေတော့ဆိုပြီးတော့ဆက်ပြီးတော့ဟောတယ်။ဣရာဘိကဝေဘိက္ခုကာယေကာယ ानु ပတ္တိဝိဟရတိအာတာပိသမ္ပဇာနောတတိမဝိနေယလောကေဘိဇာဒေါမနတံ။သတိပဋ္ဌာန်တရား၄ပါးကိုမြတ်စွာဘုရားဘယ်ကစဟောတော့ဆိုတော့ကာယ ानु ပတ္တနာသတိပဋ္ဌာန်ကစပြီးတော့ဟောတယ်။နော်။ဘုရင်တို့မြန်မာပြန်လေးတွေပဲရိုးရိုးလေးပြောပင်ပြောသွားမယ်နော်။ကာယ ानु ပတ္တနာသတိပဋ္ဌာန်ဆိုတာဘာတော့အချင်းချုပ်ဥဒေသကိုမြတ်စွာဘုရားအရင်ဟောတာ။ကျမ်းတို့တဲ့ဒီသာသနာတော်ကြီးမှာအာတံပိကိလေသာအစေးကို၆တွေ့သွားစေနိုင်တဲ့ပြင်းထန်တဲ့လုံလဝရိယရှိရမယ်။တမ္ပဇာနောတဲ့မှန်ကန်စွာအပြန်းအဖြစ်သိတဲ့ဉာဏ်ပညာလည်းရှိရမယ်။တတိမာအမှတ်ရတဲ့အောက်မေ့တယ်ဆိုတဲ့တတိလည်းရှိရမယ်။ဝရိယရဲ့ပညာရဲ့တတိရဲ့အာတာပိတမ္ပဇာနောတတိမအဲ့ဒီတရားသုံးလုံးလက်ကင်ထားပြီးတော့ကာယီကာယ ानु ပတိဝိဟရတိကာယီမမြဲခြင်းရဲ့အဆိုးမရမလှပသည်ဖြစ်သောယုတ်ကာယကိုကာယ ानु ပတိမမြဲခြင်းရဲ့အဆိုးမရမလှပသောယုတ်ကာယမျှပဲလို့သိပြီးတော့ဝိဟရတိနေရမယ်အဲ့ဒါလို့သိပြီးတော့နေမယ်ဆိုလို့ရှိရင်မသိလျင်ဖြစ်နိုင်တဲ့အဘိဇာဒေါမနတံအဘိဇ္ဇာဆိုတဲ့လောဘဒေါမနတဆိုတဲ့ဒေါသဒီလောဘနဲ့ဒေါသကိုဝိနည်းယဖယ်ခွာပြီးတော့ဝိရတိချမ်းချမ်းသာသာနေတယ်တဲ့ဒါကယ ानु ပသနာသတိပဋ္ဌာန်ရဲ့ဥဒေသအချင်းချုပ်ကလေးပဲနော်ဝရိယရဲ့ပညာရဲ့တတိရဲ့ဥရှိပြီးတော့မိမိရဲ့ယုတ်ကာယကြီးကိုဒါယုတ်ကာယမျှပဲလို့မှန်မှန်ကန်ကန်သိပြီးတော့မသိရင်ဖြစ်နိုင်တဲ့လောဘနဲ့ဒေါသကိုဖယ်ခွာပြီးတော့လောကကြီးမှာချမ်းချမ်းသာသာနေရမယ်တဲ့ဟုတ်လားဒီနေပါဦးရှင်တို့ယုတ်ကာယကိုယုတ်ကာယမျှပဲလို့တိတယ်ဆိုတာတွေကအတိပဲအလွန်ပါတယ်ဒီဃာမတို့ဦးရှင်တို့တွေကြီးက ဒီယုတ်ကာယကြီးကိုယုတ်ကာယမျှပဲလို့သိတာမဟုတ်ဘူးဒီယုတ်ကာယကြီးကိုဘယ်လိုသိတာတော့ငါလို့သိတာဟုတ်လားငါလို့သိတယ်ဒီပြင်ယုတ်ကာယတွေကိုကြာတော့ तू လို့သိတယ်ဟုတ်လားအဲ့ဒီတဲမမဒါယောက်ျားလေးတွေလို့တည်တယ်မိန်းကလေးတွေလို့တည်တယ်ဒါတို့အိမ်ကလူတွေလို့တည်တယ်ဒါတို့အိမ်ဘေးကလူတွေလို့တည်တယ်ဒါငါချစ်တဲ့လူတွေလို့တည်တယ်ဒါငါမုန်းတဲ့လူတွေလို့တည်တယ်ဒါကငါနဲ့ယဉ်နီးတဲ့လူတွေလို့တည်တယ်ဒါကတော့ငါနဲ့မယဉ်နီးတဲ့လူတွေလို့တည်တယ်ဟောရုပ်ကာယတွေကိုတည်ပုံတွေကအမျိုးမျိုးဖြစ်နေတယ်အခြေခံအဖြစ်တော့ဘယ်လိုတည်ထားတော့ငါတို့သူတို့ပုဂ္ဂိုလ်တ attva တို့ဆိုတဲ့အမြင်နေနဲ့တည်နေတာဟုတ်လားအဲ့ဒီအတိအလိုမရှိဘူးဗောဒီနေရာမှာနော်ယုတ်ကာယကိုဘယ်လိုပဲသိအောင်ယုတ်ကာယလိုပဲသိရမေးတယ်အဲ့ဒါကိုအရှင်တော်မာရှိဆောဘုရားကြီးကမမြဲခြင်းရဲ့အဆိုးမရမလှပတည်တာဖြစ်သောယုတ်ကာယကိုလို့ယုတ်ကာယကိုအတိတ်ပဲဘယ်နှမျိုးဖွင့်လဲ၄မျိုးဖွင့်တယ်နော်ဒီယုတ်ကာယမှာဖြစ်နေတဲ့သဘာဝတရားတွေဟာမတည်မြဲသောနော်အကောင်မဟုတ်သောအဆိုးမရသောမတင့်တယ်သောသဘာဝတရားသာဖြစ်တယ်ဟုတ်လားအဲ့ဒါကိုမမြဲခြင်းရဲ့အဆိုးမရမလှပတည်တာလည်းဖြစ်တော့ယုတ်ကာယကိုမမြဲခြင်းရဲ့အဆိုးမရမလှပတော့ယုတ်ကာယမျှပဲလို့မှန်မှန်ကန်ကန်သိပြီးတော့ဘာလို့ရတော့မသိပဲနေလို့ရှိရင်ဖြစ်နိုင်တဲ့လောဘနဲ့ဒေါသကိုဖိတ်ခွာပြီးတော့နေရမယ်။ဟောသိနေရင်လောဘဒေါသဖိတ်ခွာပြီးတာဖြစ်တယ်ဆိုတဲ့အတိတ်ပဲ။နောက်ဒါဥစဉ်တို့ကာယ ानु ပသနာသတိပဋ္ဌာန်ရဲ့အချင်းချုပ်ပေါ့။နောက်ဥစဉ်တို့ဝေဒနာ ानु ပသနာသတိပဋ္ဌာန်။နော်ဒါကတော့ဥစဉ်တို့အချင်းမပြောတော့ပါဘူး။ကိုယ့်ရဲ့အတွင်းတဏ္ဍာမှာဖြစ်ပေါ်နေတဲ့ခံစားမှုတွေ၊ချမ်းသာတဲ့ဆင်းရဲတဲ့ချမ်းသာတာဆင်းရဲတာမထင်ရှားတဲ့အလဲအလတ်သဘော။နော်ဒုက္ခဒုက္ခဥပိ္ပခာဆိုပြီးတော့ဝေဒနာတရားတွေမရှိဘူးလား။ရှိတယ်။အဲ့ဒီဝေဒနာတွေကိုလည်းပဲဝေဒနာတရားမျှပဲလို့မှန်မှန်ကန်ကန်သိအောင်ဝရိယရဲ့ပညာရဲ့သတိရဲ့ဥရှိပြီးတော့သိအောင်ကြိုးစားရမယ်။နောက်စိတ်တွေကိုသိအောင်ကြိုးစားတာကိုကြတော့စေတနာဥပဒနာသတိပဋ္ဌာန်ဓမ္မတဘာဝတွေကိုအမှန်တိုင်းသိအောင်ကြိုးစားတာကိုကြတော့ဓမ္မနုပသနာသတိပဋ္ဌာန်လို့သတိပဋ္ဌာန်တရား၄ပါးကိုအချင်းချုပ်အရင်စပ်ပြီးတော့ဟောတယ်။အဲ့တော့ဦးဇင်းတို့ဆက်ပြီးတော့ပြောနေတာကတော့အတူချုပ်လေးတွေပဲဦးဇင်းတို့ပြောမှာပါ။ကာယ ानु ပသနာသတိပဋ္ဌာန်ကိုဆက်ပြီးတော့နေဒေသအခြေထပ်ပြီးတော့မြတ်စွာဘုရားဟောတယ်။နော်ကာယ ानु ပသနာသတိပဋ္ဌာန်ကို14ပိုင်းလောက်ပိုင်းပြီးတော့ဟောတယ်။အဲ့ဒါလေးကိုတော့ဦးဇင်းတို့အကျဉ်းမြင်ကလေးနည်းနည်းစုံအောင်တော့ပြောနေတယ်ပေါ့။ကာယ ानु ပသနာသတိပဋ္ဌာန်တရား14ပိုင်းမြတ်စွာဘုရားဟောတာကပထမအဆုံးအပိုင်းကဘာလို့ဆိုတော့အာနာပါနပပဝင်လေထွက်လေဝင်သက်ထွက်သက်ကိုအမှန်တိုင်းသိအောင်ကြိုးစားတာမိမိရဲ့နှာသီးပြားကိုအာယုံစိုက်ပြီးတော့တော့ဝင်လေဝင်တိုင်းထွက်လေထွက်တိုင်းတတိရှိအောင်ကြိုးစားတာ။အဲတတိကင်းပြီးတော့ဝင်သွားတာမျိုးထွက်သွားတာမျိုးမဖြစ်စေရဘူးဆိုတော့ကြိုးစားတာ။နောက်ဦးရှင်တို့လူရင်းပြောရမယ်ဆိုလို့ရှိရင်ဝင်လေထွက်လေနဲ့နှာသီးများထိခိုက်ရာအရက်လေးကိုစိတ်ဆိုင်ပြီးတော့ဝင်လေဝင်တိုင်းထိတိုင်းသိအောင်ကြိုးစားတာထွက်လေထွက်တိုင်းထိတိုင်းသိအောင်ကြိုးစားတာဟုတ်လားအဲ့လိုဝင်သက်ထွက်သက်ရဲ့အပေါ်မှာတတိထားပေါ့အဲ့ဒါကိုဦးဇင်းတို့ကာယ ानु ပသနာသိပ္ပဌာန်ထဲမှာပထမအဦးဆုံးအပိုင်းအနေနဲ့မြတ်စွာဘုရားဟောထားတယ်အာနာပါနပပတဲ့နောက်ဒုတိယပါဟောတော့ဆိုတော့ဣရိယာပဌပပမိမိခန္ဓာကိုယ်ရဲ့ဣရိယာပုတ်ကြီးတွေကိုအမှန်တိုင်းသိတာခုလောလောဆယ်ထိုင်းနေတယ်ဆိုရင်ထိုင်းနေတယ်လို့သိတာဒီထိုင်းနေမှုအပေါ်မှာသတိကထဟုတ်လားအဲ့ဒါလိုပဲသွားတယ်ရက်တယ်လျောင်းနေဣရိယာပုတ်ကြီး၄ပါးပေါ့နော်အဲ့ဒါကိုပါတော့အမှန်တိုင်းသိအောင်ကြိုးစားတာအဲ့ဒါကိုဣရိယာပဒပပဒကာယ ानु ပသနာသတိပဋ္ဌာန်ရဲ့ဒုတိယအပိုင်းပေါ့နောက်တတိယအပိုင်းကိုကျတော့ဘာဟုံးလို့ဆိုတော့တံပဇင်ညာပပတဲ့တံပဇင်ညာပပဆိုတာကတဲ့တဲ့ကြည့်တယ်တစောင်းကြည့်တယ်ငုံနေမော့တယ်ကိုေးတယ်ဆန့်တယ်ရှေ့တူတယ်နောက်ဆုတ်တယ်ဟုတ်လားအဝတ်စားတွေကိုဝတ်တယ်အစားတောက်တွေကိုစားတယ်တောက်တယ်စကားပြောတယ်ဆိုတယ်အိတ်တယ်နိုးတယ်ထားတယ်ကျင်ကြီးကျင်ငယ်ဆွန့်တယ်အဆန့်ရှိတယ်အချိန်နဲ့အမြတ်တရားဓမ္မတို့ဦးရှင်တို့ဖြစ်ပေါ်နေတဲ့အမှုရာအသေးစိတ်ကလေးတွေမရှိဘူးလားဗျာရှိတယ်အဲ့ဒါလေးတွေကိုပေးတဲ့ပေါင်းတော်ကောင်းတို့တတိနဲ့သိနေအောင်ကြိုးစားအားအမှန်ကန်သိအောင်ကြိုးစားအားပေါ်တာတွေလိုတာတွေမရှိရဘူးဖြစ်ဆွဲချက်တွေနှုတ်ပဲချက်တွေမလို့ရဘူးဖြစ်နေတဲ့အတိုင်းလေးကိုသိအောင်ကြိုးစားတာအဲ့ဒီသံသေညာပပတိကာယ ानु ပသနာသတိပဋ္ဌာန်ထဲမှာတတိယအပိုင်းနေနဲ့ဟောထားတယ်ပေါ့ဒါအချင်းချုပ်ပြောတယ်နော်နောက်ဦးဇင်းတို့၄ခုမြောက်ကြတော့ပါဟောထားတယ်ဆိုတော့ပฏิကူလမနတိကာရပပပฏิကူလမနတိကာရပပဆိုတာကခန္ဓာကိုယ်ရဲ့ယွန်ရှာဆက်ဆုပ်ဖွဲ့အနေအထားတွေကိုအမှန်တိုင်းသိအောင်ကြိုးစားတာဆံမွေးမွေးခြင်းခြေတိလက်တိသွားအကြီး အစရှိတဲ့သုံးသက်နှစ်မျိုးသောကုဋ္ဌာတာတွေကိုအမှန်တိုင်သိအောင်မြင်အောင်ကြိုးစားတာနောက်တခါမှတော့ဦးဇင်းကြီးရဲ့ခန္ဓာကိုယ်ကြီးကအယိုးကိုအမားကအနေနဲ့ညာမှာစိုက်ဆောက်ပြီးတော့အကြောတွေနဲ့ဖွဲ့ဆက်ပြီးတော့အသားအသွေးနဲ့လိမ့်ကျန်ပြီးတော့အရည်ရွယ်ပါနဲ့အုပ်ပြီးတော့တည်ဆောက်တာဟုတ်လားအဲ့ဒီနေ့မှာဗာဒီထည့်တာတော့အစုံရှိမဲနှလုံးရှိမဲ အသေးစီမဲအစာအိမ်စီမဲဦးသိန်းဦးမအစာသေးအစာဟောင်းကြောက်ကအညို့ဒါတွေဒီထဲမှာရှိနေတယ်ဒါအမှန်တရားပါဟုတ်တယ်မဟုတ်လားဒါတွေကိုပြည့်တဲ့ပေါင်းတော်ကောင်တို့ပထမအချက်ဒီကုဋ္ဌာတာတွေဟာဘလို့ပုံတရားလေးတွေရှိတယ်ဘလို့အယောင်ဆင်းလေးတွေရှိတယ်ဘယ်နာမှာရှိတယ်လို့အစာကြီးသဖြင့်သူတို့ရဲ့အစင်ဝန္နသူတို့ရဲ့ပုံတရားသူတို့ရဲ့တည်နေရာဩကာသဒါတွေကိုအရင်သိအောင်လေ့လာပြီးတော့စီးပြန်ရတယ်ပ ตาอโจอโยยุเรียนเช่นนี้อันนี้นั่นลงอันเดออันนี้เพียงอโศกอุมาอุดิยสันติสหอุณาวดีจิตเลยจีด้วยช่วยสิ่งเงี้ยเยี่ยสิจิตด้วยนั่นสิจริงเงี้ยน้องตรงนั้นนั่นอยู่ตัวก็ถ้าตาลูกเพียงตีสั่งถ้าเด็ดยูเบคขนาดอยู่อามาดันตีเอาโจซาละอุบะมาอุยโนโออวันเดพเป้ป่วยนี่เด็กจีเดลงโออวันเดพเป้กูสู้สีบีโรอันนี้เด็กกูสันนิษฐานว่าดีเจ้าเนี่ยนั่นนี่เปรีเทิดทาง พี่เราบอกว่าอวัยวะเปลี่ยนพี่เราสู้พี่เราจูเนี่ยจีท่าไรเดียวเวลาจีเราไอจีเดลงบอกบาลีเทธรรมนั่งมาตีอยู่แล้วเราก็มีสิ่งนี้เนี่ยพี่เราเนี่ยยาวจะได้ยาวปกติยาวยาวลำบีร้องเราบอกว่าจีท่าเดียวจูบพี่บีร้องไอจีเดียวก็เล่นไหนบีร้องตีที่ท่านจีเดียวบอกแต่ก็เราสามีแต่ก็เราสบายแต่ก็เราเจ้าแม่แต่ก็เราหน้าแม่ลูกแล้วเราจีเดียวมีอยู่เลยมีสอบพี่อุมาเบียดีขนาดกูจีฮันเลยว่าวันนี้เป็นไปท่าเดียวไอจีเดลงเนี่ยดูเลยว่า เราดูในมาเทศทารีกุฏาตารีโอเมียเอาจีอาเมสีเมียเมเอราดีอุจิโนกายานุปัตนาตริปิฐานเนมาเลี้ยงกูเมียเมสวาพิยาหอดทารีปฏิกูลามันติการาปะบาเลยเจ้าเมียนี่เดี๋ยวอุจิโนพิโอราบะเจ้าดีเจนโนมาตริปิฐานาตุเดนจิโกลีลาโกชีเอโกโนเราอุจิโนงาคูเมียหอดากาโรถ้าดูมันติการาปะบาเลยถ้าดูมันติการาปะบาสุรากาขณะกูเย่โนอามากัน นอดัตวาวาลุสุเมปทวีอาวุธเดโซวายโยตจิลิวาโกเมียเอาโจซาละดิคานาโกมาปทวีเทอาวุธเดวายโยเดติโซเดสุเดตจิลิวาเนติสาวทาเอโลทากุติยอมเมียเอาโจซาละปุกุตัตวาสุเดเมียเจ้าปีโรตจิลิวาลาสีเดสุเดเมียยาวลาเอาโจซาละอุปมาเรนนอดัตบีโรเมตายาวเนลุเตยาวนอดัตวังโกตัตบีบีสุโลชีเอตุบาลุมโรเยกงความเมปีเอ
อาตาหูจะโบอโยโกจะโบกลีจารีโกจะโบปูไม่บ่เอาละปีอาตาหรือกลีจารีโกอุจิโนโอ้ยอยู่ปีโรดาบุนิชิตาปีโรยาวไม่บ่แล้วอันนี้เมตายังเนี่ยบอกว่าที่เมตาบุญิโกจีปีโรตุยสิเทมาหน้าสุเรอมัดเดียะไม่ใช่เจ้าตัวอาตาหรือสุเรอมัดเดียะเวใช่เดียวปีเรอุมาลีตัวเก่าเนาะหน้าสุเรอมัดเดียะไม่ใช่ นั่นเป็นเด็กมาอีดีเลยเป็นจีตัวพี่เราเมล่าเวไม่ช่วยเมล่าด้วยจีพี่เราถ้าหน้าจีเวลูกมาได้สิละไม่ใช่ว่าเอ้าถ้าตาด้วยจีเวลูกมาได้สิเอ้าเอาละเอ็ดรู้ว่าอุจิโนปุถุยาวดีจะว่าอย่างเด็กจีเลวะโอ้เมียงจูดาเรเนียบะปกติเด็กว่าเวสุเรเมียงเจ้าตัวอ๋อนั่นแท้สุเวียมีอะไรพิเศษสุเรเมียงยาวจูดายาเมียเด็กถ้าว่าถ้าดูมันได้กาลาล็อกเนาะหากูชิดว่าเนาะแล้วน้าท่านอุจิโน นวัดที่วิธีกายปะวะสุบีโรกูวันสีดีเดงาวันเนี่ยกูวันเนี่ยบางอย่างสลีวันบ่เอริกูวันงาอุจิโนดีขนาดกูยิบยาสีบีเดนน้ำมาสลับบีโรพิบบอลามะอันนี้ถ้ากูกูมีอุปายบีโรมีสวาพิยาหอนเราเด็กอะไรมาดูอุจิโนดีขนาดกูยิบยาสีบีเดนน้ำมาพามามันพิวเบียเมเนจีกระไรดีวารีเดเลมาปูเบียเนมีดีวารีเดมาชูเบียเนดีได้เมพิจารณาเลยเมช่วยตัววารีเซ็ปเชลามะโร
แต่ว่าแต่งท่าอะไรไม่ช่วยปัจจุบันว่าเราลามเราเจ้าลามเองบ่เนาะลีทูด่าเรตเตยเอโลผู้บุญยองลามเองบ่เอาละบีเอ็นยูเมย์ยองเดมยูมิวเจ้าเมย์บ่บีเอ็นเป้ากวยบีโรเทเรกันเอบีโรบูยีดีทัวลามเองบ่บีเอ็นที่ขานาโกวาเว็บเชบอลาร์เรโอเลาเดกาซาจามเองบ่ที่ดังจิตามเองช่วยเบกาจีดีคุยดีเงดดีโอเยสิดีทาริกาเลลาบีโรซาจามเองบ่
ปราบดาเรขณะกุศลตรวายอสาลุสวาเรเฮียละเอ็ดลูซาดอดดาวิช่วยเลบาจามโรนอจวนเนพุชิตาเรยูจูยิจามเอบอ ော့အဲ့ဒီယူကလည်းနောက်အကျိုးတွေဘာတွေပြတ်သက်ထွက်သွားတော့ယူတွေကဟိုရောက်ဒီရောက်နောက်တော့အဲ့ဒီယူတွေကရာတိဥဒ္ဒံနဲ့ဖွေးဖွေးဖြူပြီးတော့နောက်တော့အယောင်လေးတွေဘာလေးတွေပြောင်းပြီးတော့လက်နဲ့ကန်လိုက်လို့ရှင်မွားပြီးတော့ကြေမွားပြီးတော့မြေကြီးလိုဖြစ်သွားတယ်အဒီကန္တာကိုကြီးပျက်စီးပြီးတဲ့နောက်မှာဖြစ်ပေါ်လာမယ့်အနေအထားကိုအဲ့ဒါမြတ်စွာဘုရားကကိုးပိုင်းပိုင်းပြီးတော့ဟောတယ်အဲ့ဒါကိုဦးဇင်းကအသေးစိတ်မပြောပါဘူးတခါတည်းခြုံပြီးတော့ပြောလိုက်တာဟုတ်လားအဲ့ဒါကိုဘယ်လိုရှုရမှာတော့ဆိုတော့အေဝံဘာဝအေဝံဓမ္မအေဝံဘာဝီအေဝံအနတ္တိတောတိအေဝံဓမ္မတွေငါခန္ဓာကိုယ်ကလည်းဒီသဘောရှိတယ်လို့စဉ်းစားရပေတဲ့ဟုတ်လားအေဝံဘာဝီတဲ့ဒီတိုင်းကိုဖြစ်လိမ့်မယ်လို့စဉ်းစားရပေတဲ့အေဝံအနတ္တိတောတိအဲ့ဒီသဘောတဘာဝကိုဘယ်လိုမှလွန်ဆန်လို့မရဘူးလို့စဉ်းစားရပေတဲ့ဘယ်နှချက်တော့၃ချက်နော်ဖူးဖူးရောင်တဲ့သဘောပုတ်ပွားလာတဲ့သဘောနောက်ဆုံးအယူတွေဖြစ်ပြီးတော့အမှုန့်ဖြစ်သွားတဲ့သဘောဟုတ်လားအဲ့ဒီအနေအထားမျိုးကိုဒကာဓမ္မတို့အရှင်တွေကစဉ်းစားပြီးတော့အေဝံဓမ္မောငါခန္ဓာကိုယ်ဟာလည်းဒီတဘာဝရှိတယ်အေဝံဘာဝီဒီတိုင်းဖြစ်လိမ့်မယ်အေဝံအနတ္တိတောတိဒါကိုငါမကျော်လွှားနိုင်ဘူးအဲ့လိုစဉ်းစားဆင်ခြင်ရမယ်လို့မြတ်စွာဘုရားသင်ပေးတယ်အဲ့ဒါကာယ ानु ပဒနာသတိပဋ္ဌာန်မှာလာတဲ့အပိုင်းကြီး14ပိုင်းပေါ့ဒါဝေဒနာ ानु ပဒနာသတိပဋ္ဌာန်စိတ်ဓာတ် ानु ပဒနာသတိပဋ္ဌာန်ဓမ္မ ानु ပဒနာသတိပဋ္ဌာန်တွေကိုကြာတော့ဦးရှင်တို့အကျေပြောဖို့အချိန်မရှိဘူးနော်အော်ဒီနေ့ကအခြေအနေရဦးဇင်းတို့တရားနှစ်ပွဲဖြစ်သွားတယ်ဟုတ်လားဒီနေ့ကလက်သွားမှာဆိုလို့ဦးဇင်းကဒီကိုပေးလိုက်တာနောက်ထပ်တရားတစ်ပွဲသွားပြီးတော့ဟောရအောင်မယ်ဟုတ်လားပြောရင်လည်းဦးဇင်းကနည်းနည်းလိပ်ပတ်လည်အောင်ပြောချင်တာဆိုတော့နည်းနည်းတော့ပင်ပန်းတဲ့သဘောရှိတာပေါ့တိုးတော်လည်းပဲပေးတတ်ကောင်းသူတော်ကောင်းတို့စုံစုံလည်လေးသိရတော့အကျိုးရှိတာပေါ့နော်အဲ့ဒါဦးဇင်းတို့ဝေဒနာတွေရဲ့အကြောင်းဝေဒနာတွေရဲ့သဘောတဘာဝကိုဝရိယရဲ့ပညာရဲ့တတိယဥရှိပြီးတော့ကြိုးစားအထုတ်မယ်ဆိုရင်ဒါဝေဒနာ ानु ပဒနာတတိပဋ္ဌာန်လို့ပြောခဲ့ပြီးစိတ်တည်းရဲ့သဘာဝဓမ္မသဘာဝရဲ့သဘာဝဒါတွေကိုသိအောင်မြင်အောင်ကြိုးစားအထုတ်ရင်စိတ်ဓာ ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်ဟုတ်လားအနှစ်ချုပ်ပြောမယ်ဆိုရင်တတိပဋ္ဌာန်တရားဆိုတာကကိုယ်ခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုအမှန်တန်သိအောင်တတိဥရှိပြီးတော့ကြိုးစားအထုတ်တဲ့အလုံးလို့နားလည်ရမှာပေါ့နော်အေးအဲ့ဒီအလုံးကိုကြိုးစားရင်ကြိုးစားသလောက်ဒါကြမ်းမတော့ဦးဇင်းတို့စောစောကပြောခဲ့တဲ့အကျိုးကျေးဇူးခုနှစ်မျိုးကိုမရနိုင်ဘူးလားရနိုင်တယ်။အဲ့ဒီအကျိုးကျေးဇူးခုနှစ်မျိုးကိုရဖို့အတွက်ဒီကြိုးစားအထုတ်တယ်ဆိုတဲ့သတိပဋ္ဌာန်တရားစီရှောက်လန်းရမယ်တကြောင်ဒီတော့လမ်းနဲ့ဟုတ်လား။ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့မနေ့တုန်းကတရားလေးနဲ့ဆက်ဆက်ပြီးတော့လေ့လာဖို့လိုမယ်ပေါ့နော်။မနေ့တုန်းကဗါတဲ့တော့တန်တရားခရီးသွားလမ်းမမာဖို့လိုသည်တဲ့ဟုတ်လား။ဒီကနေ့တော့လမ်းတွေတဲကအကောင်းဆုံးလမ်းကိုဒါမြတ်စွာဘုရားညွှန်ပြထားတာကိုအရှင်တို့တစ်ချက်ပြောပြပါတယ်နော်။ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့အမြင့်မြတ်ဆုံးတန်ဖိုးအကြီးမားဆုံးအကောင်းမွန်ဆုံးလမ်းလို့ဆိုရမယ်။ဒီတတိပဋ္ဌာန်တရားကိုကြိုးစားအထုတ်ရင်းဖြင့်နော်တကြောလမ်းလို့ဆိုတဲ့အကျိုးကျေးဇူးခုနှစ်မျိုးကိုရရှိနိုင်တဲ့တတိပဋ္ဌာန်တရားကိုပွားများအထုတ်ပြီးတော့ဒီအကျိုးကျေးဇူးခုနှစ်ပါးကိုရရှိနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့အရှင်တို့ဆန္ဒပြုပြီးတော့နော်တတိပဋ္ဌာန်သုံးမဟုတ်တကြောင်ဒီသောလမ်းဆိုတဲ့တရားကိုမြစ်တာပို့ပြီးတော့အဆုံးသတ်ကြရအောင်နော်ခွင့်ချင်းတို့တရားဟောတာတဏှာကြီးတိတိရှိသွားတယ်နော်ဘဝတုတဗ္ဗမင်္ဂလရခန္တုတဗ္ဗတိဝတ္တတဗ္ဗဗုဒ္ဓ ानु ဝါဝေနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလရခန္တုတဗ္ဗတိဝတ္တတဗ္ဗဓမ္မ ानु ဝါဝေနတရာဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗတိဝတ္တသဗ္ဗတံဃာနုဘာဝေနတရာဒုက္ခိဝန္တုတိဒေတုမင်္ဂတေတရားနာပိသပောင်းတော်ကောင်းတို့သာတာအလုံးသောတတ္တဝအနန္တတို့အားသဗ္ဗမင်္ဂလလောကီလောကုတ္တရာကောင်းဆိုသည်မြင်္ဂလာဝဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းသဗ္ဗတိဝတ္တမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနတ်မိမိတို့ဤမှာစောင့်ကြနေကြကုန်သောနတ်မိမိတို့သာသနာမိမိတို့ကမ္ဘာမှာစောင့်ကြနေကြကုန်သောနာမည်နှကောင်းနာပေါင်းတို့ကလည်းပဲရခန္တုကောင်းစွာမသိဆောင်လျှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓံတို့ဘာဝေနကင်းငါဝါလူသေးစုမကပွင့်တော်မူကြရသည်သူတို့ဒါပါဗျာရှင်ကိုယ်တော်မြတ်တို့ရဲ့တကူတည်သောအာနုဘောတော်တို့ရောက်၎င်းသဗ္ဗဓမ္မာနုဘာဝေနမေလိဒံဖူလိဒံနိဗ္ဗာန်ပတိတယုသောသောရှေရန်တော်တရားတော်မြတ်တို့ရဲ့တကူတည်သောအာနုဘောတော်တို့ရောက်၎င်းသဗ္ဗတံဃာနုဘာဝေနမဂ္ဂထံလေးရောက်ဖလထံလေးရောက်သောသောရှင်တော်ရိယာတန်ခါရှင်မြတ်တို့နှင့်တကားတိလကိုသမာဓိကိုပညာကိုတို့နှင့်ပြည့်စုံတော်မူကြတဲ့သမုဒိတန်ခါအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကုတ်တည်းသောအနုဘောတော်တို့ကြောင့်၎င်းတရားနေရောညပါဘေခါမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခီကိုစိတ်နှပြားကြောင့်မှချမ်းသာ